Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဩဂုတ်လ23ရက်တောက်ကြနေမနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ24/50/1အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါဒီကနေ့မနေ့ပိုင်းသောတာရှင်တို့နားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့မြန်မာနိုင်ငံတိုင်းသားဒေသတွေမှာမြန်မာစစ်တပ်ကနိုင်ငံပိုင်ဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တာကိုတွေ့ရကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလူမျိုးရေးအငုံပွားမှုတွေဖြစ်ပေါ်စေတဲ့ဝါဒဖြန့်ချီမှုတွေလှုပ်ဆောင်နေတယ်ဆိုတော့မြန်မာစစ်တပ်ပိုင်ဒါမှမဟုတ်စစ်တပ်နဲ့ဆက်ဆက်နေတဲ့အကောင့်တွေကိုပိတ်လိုက်တယ်လို့ Facebook လူမှုကွန်ရက်ကပြောပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်မခွန်ညိုရေ
ကောင်းပါပြီရှင်အခုလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပါဝင်တိုင်းရင်းသားဒေတာတွေမှာလိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုစစ်တပ်ကကျူးလွန်ခဲ့တယ်ဆိုတော့ကုလအချက်အလက်ရှာဖွေရေးအဖွဲ့ကထုတ်တဲ့အစီရင်ခံစာအပေါ်မြန်မာတာဝန်ရှိသူဘက်ကဘယ်လိုတုံ့ပြန်ပါသလဲ
ဒီလိုနည်းနဲ့ကတော့ကျွန်တော်တို့အဖြေမရနိုင်ဘူးပေါ့ဗျာကျွန်တော်ဒါဖိအားပေးတဲ့ဟာကနိုင်ငံရေးအဓိကတော့နိုင်ငံရေးဖိအားပေးတဲ့အဓိကပါပဲအဲ့ဒီလိုလဲဆိုတော့အခုဆိုရင်เนาะပြန်လည်လက်ခံရေးကိစ္စကျွန်တော်လုပ်နေတဲ့အချိန
်ကုလဆိုင်ရာမြန်မာတမ်မတ်ကြီးရဲ့တုံ့ပြန်ချက်နဲ့အတူနားဆင်နိုင်ပါတယ်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာ3000ကျော်ပြန်လက်ခံဖို့စီစဉ်ထားပေမဲ့တယောက်မှပြန်မလာကြပါဘူးတခါအယက်သားဆိုးရလက်ထက်မှာဒီမိုကရေစီအရေးတကြွလှုပ်ရှားသူတွေဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုခံရတဲ့အခြေအနေရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာရသူတွေရဲ့အရေးတွေနားဆင်ရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်မှတ်စေအောင်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်
မြန်မာနိုင်ငံတိုင်းသားဒေသတွေမှာအထူးသဖြင့်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်မှာမြန်မာစစ်တပ်ကလိမ်မိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တာကိုတွေ့ရကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ဩဂုတ်လ22ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့အစီရင်ခံစာထုတ်ပြန်ပွဲမှာ FFM အဖွဲ့ဝင်ကုမာရစွာမီကဒီလိုပြောလိုက်တာပါ။မြန်မာစစ်တပ်ဟာလူနည်းစုတိုင်းရင်းသားတွေကိုချင်းချောက်အပြစ်ပေးတာလိမ်မိုင်းဆိုင်ရာအကြမ်းဖက်စော်ကားတာနဲ့ကြားမမခွဲခြားပဲကျူးလွန်တဲ့အကြမ်းဖက်မှုအလုံးကိုရပ်တန့်မှုလို့ပြီးလို့လဲတီးခြားလွတ်လပ်တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ရဲ့အစီရင်ခံစာအစမှာတောင်းဆိုလိုက်တာပါပြီးခဲ့တဲ့နှစ်နှစ်အတွင်းဖြစ်ခဲ့တဲ့စိတ်ပြက်ဖွဲရာဆိုးဝါးတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအဓိကကျူးလွန်ခဲ့တာကမြန်မာတပ်မတော်သားဖြစ်တယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ဝင် Miss Radhika Kura စကူဆာကူမာရာစွာမီကကြာတာပြီးနေကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့အစီရင်ခံစာရှင်းလင်းပွဲမှာပြောပါရယ်ကုလသမဂ္ဂ FFM အဖွဲ့ရဲ့အစီရင်ခံစာဟာနိုင်ငံရေးအရာဖိအားပေးဖို့အချိန်ကြိုက်ထုတ်ပြန်ခြင်းမျိုးသာဖြစ်ပြီးမြမအစိုးရကပြဿနာတွေပြည်လည်အောင်ကြိုးပမ်းလှုပ်ဆောင်ချက်တွေကိုအထောက်အကူဖြစ်စီမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာမြမတန်အမတ်ကြီးဦးဟောက်တူစွန်းကတုံ့ပြန်ပြောဆိုလိုက်ပါရယ်
မြန်မာနိုင်ငံမှာလူမျိုးရေးအမုန်းပွားမှုတွေဖြစ်ပေါ်စေတဲ့ဝါဒဖြန့်ချီမှုတွေလှုပ်ဆောင်နေတဲ့ဆိုရဲမြန်မာစစ်တပ်ပိုင်းဒါမှမဟုတ်စစ်တပ်နဲ့ဆက်ဆက်နေတဲ့အကောင့်တွေကိုပိတ်ပစ်လိုက်ကြောင်း Facebook လူမှုကွန်ရက်ကဩဂုတ်လ22ရက်နေ့ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအတွင်းမျိုးသားတဲ့လူရက်တွေလှုပ်ဆောင်နေတဲ့အကောင့်89ခုစာမျက်နှာပေါင်း109မျက်နှာအစုအဖွဲ့ပေါင်း15ဖွဲ့နဲ့ Instagram အကောင့်5ခုတို့ကိုဖယ်ရှားလိုက်တယ်လို့ပြောပါတယ်။ဒါစစ်တပ်နဲ့ဆက်နွယ်နေတဲ့ဆိုရဲအကောင့်တွေကိုလွန်ခဲ့တဲ့တစ်နှစ်အတွင်း၄ချိန်မြောက်ပိတ်ပစ်လိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းရိုဟင်ဂျာနေနဲ့ပတ်သက်လို့အစိုးရကသတင်းမှားတွေဖြန့်ချီနေတဲ့အပေါ် Facebook လူမှုကွန်ရက်အနေနဲ့အချိန်မီဟန်တားခဲ့ခြင်းမရှိတဲ့အပေါ်ပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာပြီးတစ်နှစ်လောက်အကြာမှာအခုလိုစစ်တပ်နဲ့ဆက်နွယ်နေတဲ့လူမှုအကောင့်တွေကိုပိတ်ပင်တားမြစ်လာနေတာဖြစ်ပါတယ်။အခုပိတ်လိုက်တဲ့အကောင့်ပိုင်ရှင်တွေဟာမြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်နေတယ်ဆိုတာသူတို့ကုမ္ပဏီကစုံစမ်းတွေ့ရှိခဲ့ကြအောင်ဒီအကောင့်တွေကလည်းမျိုးသားတဲ့လှုပ်ဆောင်မှုတွေရှိနေတယ်ဆိုတာသူတို့အနေနဲ့စုံစမ်းသိရှိခဲ့ရကြအောင်Facebook ရဲ့ Cyber လူညိုရေး Policy ဆိုင်ရာအကြီးအကဲ Nathaniel Gregka ကသူ့ရဲ့ Internet Blog စာမျက်နှာမှာရေးထားပါတယ်။ Facebook ကတက်မတော်ကာကွယ်ရေးဦးစီးချုပ်ပုဂ္ဂိုလ်မှုကြီးမင်းအောင်လိုင်အပါအဝင်တခြားလူမျိုးရေးနဲ့ပတ်သက်ရေးအစိုးရအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေရဲ့အကောင့်တွေကိုလည်းပိတ်ပင်ခဲ့ပြီးဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံကအနေနဲ့ရှိတဲ့လက်နက်ကိုင်အဖွဲ့အစည်း၄ဘော်ရဲ့အကောင့်တွေကိုပိတ်ပင်မဲ့အကြောင်း Facebook ကယခုနှစ်စောပိုင်းမှာကြေညာထားပြီးဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ကပြည်ပမှာစီးရီးယားနှင့်အရှေ့ကြဆုံးဂျောင်းဝင်ပတ်သက်မှုကိုအဆုံးသတ်နိုင်မယ်တာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုပြန်လည်စတင်လိုက်ပါတယ်။အာဖဂန်နဲ့တာလီဘန်တွေအကြားမှာအမေရိကန်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်လာတာတစ်နှစ်နီးပါးရှိနေပြီဖြစ်ပြီးတော့အခု၉ချိန်မြောက်အဖြစ်ကာတာနိုင်ငံမြို့တော်ဒိုဟာမှာကြာတာပြီးနေ့ကဆွေးနွေးခဲ့တာပါ။အာဖဂန်မြောက်ပိုင်းမှာအမေရိကန်တပ်သားနှစ်ဦးအသက်ခံရတာကြောင့်တာလီဘန်စစ်သွေးကြွတွေနဲ့အငင်းပွားမှုတွေဖြစ်ပြီးနောက်တနေ့မှာပဲဆွေးနွေးပွဲတွေကိုပြန်ဆခဲ့တာလည်းဖြစ်ပါတယ်။အာဖဂန်မှာဒီနေ့အတွင်းအမေရိကန်တပ်သား14ဦးသေဆုံးခဲ့ပြီးဒါဟာဆိုရင်2018အတွင်းသေဆုံးခဲ့တဲ့စုစုပေါင်းအရေးထက်အတွက်ထက်ပိုပြီးတော့များပါတယ်။အာဖဂန်မှာငြိမ်းချမ်းရေးပေါ်ဆောင်ရေးအတွက်အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဇယ်မီခါလီဇက်ကဦးဆောင်ပြီးတော့တာလီဘန်တွေဘက်ကိုရှာမိုဟာမက်အဘတ်စ်စတာနက်ဇာကဦးဆောင်တယ်လို့တာလီဘန်ပြောခွင့်ရကပြောပါတယ်။ဒီဆွေးနွေးပွဲတွေကိုအာဖဂန်မှာရှိတဲ့အမေရိကန်နဲ့နေတိုးတပ်ဖွဲ့တွေကိုဦးဆောင်သူညွန်ပေါင်းတပ်ဖွဲ့အကြီးအကဲစကော့မီလာလည်းတက်ရောက်ခဲ့တယ်လို့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကပြောပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်သူခါလီဇက်ဟာအခုဒိုဟာမြို့ကဆွေးနွေးပွဲပြီးရင်အာဖဂန်နိုင်ငံမြို့တော်ကဘိုးမှာအာဖဂန်ခေါင်းဆောင်တွေနဲ့တွေ့ရောက်တွေ့ဆုံမှာဖြစ်ပါတယ်
။နိုင်ငံရဲ့ချားကိုကူညီထောက်ပံ့ဖို့အတွက်သုံးဆမဲ့ရန်မုံငွေအမေရိကန်ဒေါ်လာ4ဘီလီယံကိစ္စနဲ့ပတ်သက်ပြီးကွန်ဂရက်စ်နဲ့အငင်းပွားနေတဲ့ကိစ္စပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာတာပရိနေကအရှော့ပေးလိုက်ပြီဖြစ်ပါတယ်။ဒီရမကုန်သုံးဆွဲခွင့်ကိုသူကခွင့်ပြုလိုက်ပါပြီ။ဒီလိုအကူအညီပေးတဲ့ငွေကြေးဟာမလိုအပ်ပဲအလဟသက်ဖြစ်တယ်ဆိုပြီးထောက်ပံ့ငွေပမာဏကိုဖြတ်တောက်ဖို့သမ္မတ Trump ကစဉ်းစားနေကြတာပါ။ဒီနိုင်ငံရဲ့ချားထောက်ပံ့ငွေတွေဟာဖြုန်းတိတာတာဖြစ်ပြီးအမေရိကန်နိုင်ငံရဲ့ငွေကိုချင့်ချိန်သုံးဆွဲဖို့လိုရဲဆိုတာသမ္မတကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တယ်လို့လည်းအင်ဖီရောအရာရှိတွေကအရင်ကပြောခဲ့ပါတယ်။ဒါပေမဲ့ Congress ကအတည်ပြုထားပြီးသားဖြစ်တဲ့ဒီရမကုန်ငွေပမာဏကိုဖြတ်တောက်ဖို့ကြိုးစားလာတာကို Republican နဲ့ Democrat Party နှစ်ခုစလုံးကဥပဒေပြုအမတ်တွေကကန့်ကွက်ဖို့ထင်ရှားလာတဲ့အခါမှာတော့ AP တို့ကလက်လျှော့ကြပါတယ်။သမ္မတ Trump က American Dollar 1.8 trillion ရှိတဲ့နှစ်နှစ်စာဘတ်ဂျက်ကိုလက်မှတ်ရေးထိုးပြီးမှသူ့ရဲ့လက်ထောက်တွေကနိုင်ငံရဲ့ချားအကူအညီကိုဖြတ်တောက်ဖို့ကြိုးစားကြတာပါ။ Democrat တွေကြီးစိုးတာတဲ့ Outlet ရဲ့ဥက္ကဋ္ဌ Nancy Pelosi ကဒီထောက်ပံ့ငွေကြေးကိုကန့်သတ်ထိန်းချုပ်မယ်ဆိုရင်နှစ်ရှည်ဘတ်ဂျက်ကိစ္စသဘောတူညီတုန်းကရရှိခဲ့တဲ့နှစ်ဖက်စစ်ရင်းကောင်းတွေကိုပြည့်ရင်းသွားစေမှာဖြစ်တယ်လို့လည်းပြောပါတယ်။ Republican နှစ်ဦးဖြစ်တဲ့အထက်လွှတ်တော်မှ Lindsey Graham နဲ့ Outlet မှ Hal Rogers တို့ကလည်းနိုင်ငံရဲ့ချားအကူအညီကိုဖြတ်တောက်တာဟာအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ American လုံခြုံရေးကိုတိတိတသားထိကိုက်စေမှာဖြစ်တယ်လို့ Congress နဲ့ Imperial အကြနာဂတ်ဆစ်ဆက်စီနီရီပွဲအပေါ်မှာလည်းရှုပ်ထွေးခတ်ခဲ့စေနိုင်တယ်လို့ပြောပါရခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5.85 နဲ့ဟိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA American တန်ကတောက်ကြမနေ့ပိုင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြီးခဲ့တဲ့နှစ်ကတရုတ်နိုင်ငံကဖမ်းဆီးထိန်းသိမ်းထားတဲ့ကနေဒါနိုင်ငံသားနှစ်ယောက်လူမျိုးရေးကို American အနေနဲ့ဆောင်ရွက်နေပါတယ်လို့ American နိုင်ငံသားရေးဝန်ကြီး Mike Pompeo ကမနေ့ကအိုတာဝါခရီးစဉ်အတွင်းကနေဒါဝန်ကြီးချုပ် Justin Trudeau ကိုပြောလိုက်ပါတယ်တရုတ်နည်းပညာကုမ္ပဏီကြီး Huawei ရဲ့ဘန်နာရေးအကြီးအကဲမန်းငွန်ဂျိုးကိုကနေဒါမှာဖမ်းဆီးခဲ့တဲ့ကိစ္စနဲ့ဆက်ဆက်ပြီးတော့ကနေဒါနိုင်ငံသားတန်တမန်ဟောင်း Michael Kovrick နဲ့စီးပွားရေးလုပ်ငန်းရှင် Michael Sparver တို့ကိုတရှိုလုတ်တယ်ဆိုပြီးတော့တရုတ်က2018ဒီဇင်ဘာလတုန်းကဖမ်းဆီးထိန်းသိမ်းထားတာပါပြီးခဲ့တဲ့လအတွင်းကတရုတ်သမ္မတဆီချင်းဘိန်းနဲ့တွေ့ဆုံပွဲတစ်ခုမှာသမ္မတ Trump ကသမ္မတဆီကိုဒီကိစ္စကိုပြန်လည်ထုတ်ဖော်ပြောခဲ့ပါတယ်သူတို့နှစ်ဦးဟာမှားယွင်းဖန်ဆီးခံရတာဖြစ်ပြီးတော့သူတို့လွတ်မြောက်ရေးအတွက်အမေရိကန်အနေနဲ့တဆိုင်မတ်မတ်လှုပ်ဆောင်နေကြောင်းဝန်ကြီးပွန်ပီယိုကပြောပါတယ်အမေရိကန်ရဲ့ကြိုးပမ်းလှုပ်ဆောင်နေတာတွေကိုအတိအမှန်ပြုကြောင်းနဲ့ရှေ့ဆက်ဘယ်လိုလုပ်ကြမလဲဆိုတာကိုဆွေးနွေးသွားမယ်လို့လည်းဝန်ကြီးပွန်ပီယိုနဲ့မတွေ့ဆုံခင်ကဝန်ကြီးချုပ်ထရူဒိုကပြောထားပါတယ်အမေရိကန်ကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖောက်ဖျက်ကြောင်းအမေရိကန်ရဲ့ဆွတ်ဆွဲချက်ကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလရုံးကမန်ဝန်ဂျိုးကိုကနေဒါနိုင်ငံဗန်ကူဗာမြို့မှာဖမ်းဆီးထိန်သိမ်းခဲ့တာဖြစ်ပါတယ်
ဗြိတိန်ဝန်ကြီးချုပ် Boris Johnson ကဗြိတိန်နိုင်ငံအနေနဲ့ Brexit သဘောတူညီချက်ရရှိဖို့လိုလားတယ်လို့ဥရောပခေါင်းဆောင်တွေကိုပြောပါရယ် ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်နဲ့ပါရီမြို့မှာတွေ့ဆုံစဉ်ကျွန်တော်အနေနဲ့သဘောတူညီချက်လိုချင်တဲ့ဆိုတာကိုရှင်းရှင်းလင်းလင်းသိစေချင်ပါတယ်လို့ပြောခဲ့တာပါ။ပြင်သစ်သမ္မတမက်ခရွန်ကတော့ဒီလိုသဘောတူညီဘယ်လိုသဘောတူညီချက်ပဲဖြစ်ဖြစ်ဗြိတိန်ပါလီမန်အရင်ကပယ်ချထားခဲ့တဲ့သဘောတူညီချက်နဲ့တော့တိတ်ကွဲပြားလို့မဖြစ်ဘူးလို့ကြာတာပရိနေကသတိပေးခဲ့ပြီးဗြိတိန်အစိုးရနဲ့ဥရောပသမဂ္ဂတို့ကြားဆက်ဆက်ညှိနှိုင်းပြသဖြစ်တဲ့အချက်တွေကိုကျွန်တော်တို့လေ့စားဖို့လိုတယ်လို့လည်းပြောပါတယ်။ဂျမနီဝန်ကြီးချုပ်အန်ဂီလာမာကယ်နဲ့တွေ့ဆုံပြီးမှBrexit သဘောတူညီချက်ကိုအောက်တိုဘာ31မတိုင်ခင်ရရှိဖို့အရေးအတော်လေးအားတက်မိတယ်လို့လည်းဘုန်းကြီးချုပ်ဂျွန်ဆင်ကပြည်သူ့သမ္မတမိုက်ခရွန်ကိုပြောပါတယ်။ဂျွန်ဆင်ကအောက်တိုဘာ31ရက်နေ့ရောက်ရင် Brexit သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေဗြိတိန်နိုင်ငံဥရောပသမဂ္ဂကနှုတ်ထွက်မှာဖြစ်ကြောင်းပြောထားခဲ့သူဖြစ်ပါတယ်။ဘယ်လိုအခြေအနေပဲဖြစ်ဖြစ်အိုင်ယာလန်နိုင်ငံနဲ့ဗြိတိန်နိုင်ငံရဲ့အစိပ်ပိုင်းဖြစ်တဲ့မြောက်ပိုင်းအိုင်ယာလန်ကြားနယ်စပ်ကိုတော့တင်းတင်းကြပ်ကြပ်ထိန်းချုပ်မယ်လို့လည်းဂျွန်ဆင်ကပြောပါတယ်။အခုအဲ့ဒီနယ်မြေတွေမှာနေထိုင်သူတွေလူမှုကြီးကြပ်ရေးဂိတ်တွေဖြတ်သားမှုမလိုအပ်ပဲနေဆက်ဖြတ်ကျော်သွားလာဖို့ကိစ္စနဲ့နှစ်ဖက်ဒေသနယ်ကြားကုန်သွယ်ရေးကိစ္စတွေဟာသဘောတူညီချက်ရရှိဖို့အကြီးမားဆုံးအဟန့်တာဖြစ်လို့နေပါတယ်ခင်ဗျာ
ဂျပန်နဲ့တောင်ကိုရီးယားအကြားမှာငင်းပွားမှုတွေအချိန်မြင့်လာနေတဲ့အချိန်မှာစစ်ဘက်ဆိုင်ရာထောက်လှမ်းရေးသတင်းတွေဖလှယ်နေတဲ့အစီအစဉ်ကိုပယ်ဖျက်ဖို့အတွက်တောင်ကိုရီးယားကဆုံးဖြတ်လိုက်ပါတယ်ဒါဟာအမေရိကန်ဂျပန်နဲ့တောင်ကိုရီးယားသုံးနိုင်ငံကြားလူညိုရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့သဘောတူညီချက်ကနေခွဲထွက်လိုက်တာလည်းဖြစ်ပါတယ်အရေးကြီးတဲ့စစ်ဘက်ဆိုင်ရာသတင်းချဲ့လက်တွေအပြန်အလှန်ဖလှယ်ဖို့ရည်ရွယ်ထားတဲ့သဘောတူညီချက်ဟာနိုင်ငံတော်အကျိုးစီးပွားအတွက်အထောက်အကူမဖြစ်တော့တဲ့အတွက်ရပ်ဆိုင်းတော့မယ့်အကြောင်းကိုမနေ့ကြားတာပြီးနေကတောင်ကိုရီးယားသမ္မတအင်တို့ကကြေညာချက်ထုတ်ပြန်တာပါသဘောတူညီချက်တက်တန်းတူရမယ်စနေနေ့မတိုင်ခင်တောင်ကိုရီးယားကသူ့ရဲ့ဆုံးဖြတ်ချက်ကိုဂျပန်နိုင်ငံကိုအတည်ပြုသွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်စစ်အတွင်းကိုရီးယားကျွန်းဆွယ်ကိုသိမ်းပိုက်ခဲ့ချိန်မှာဂျပန်နိုင်ငံကအာဓမအလုတ်ခိုင်းစေခဲ့ပြီးတဲ့တမိုင်းချောင်းကိုအခြေခံပြီးဂျပန်နဲ့တောင်ကိုရီးယားအကြားအငင်းပွားမှုတွေပေါ်ပေါက်နေတဲ့အချိန်မှာတောင်ကိုရီးယားကအခုလိုဆုံးဖြတ်လိုက်တာဟာနှစ်နိုင်ငံအကြားတင်းမာမှုတွေကိုပိုတိုးလာစေနိုင်ပါတယ်တောင်ကိုရီးယားရဲ့ဆုံးဖြတ်ချက်ကြောင့်အမေရိကန်ရဲ့အာရှဒေသကအဓိကမဟာမိတ်နှစ်နိုင်ငံကြားမြောက်ကိုရီးယားနဲ့တရုတ်နိုင်ငံရေးအပါအဝင်ဒေသရင်းကိစ္စတွေမှာလုံခြုံရေးအရာပူးပေါင်းဆောင်ရွက်မှုတွေမှာအပြောင်းအလဲတွေလည်းဖြစ်လာနိုင်ပါတယ်
။ဘရာဇီးနိုင်ငံမှာဒီနှစ်အတွက်တော်မီလောင်မှုအကြိမ်ရဲ့စံချိန်တွေမြင့်မားခဲ့တယ်လို့ဘရာဇီးနိုင်ငံရဲ့အကတမြို့သားအကတလေးလာရေးသူတင်နာအဖွဲ့ NIS ကသတင်းထုတ်ပြန်ခဲ့အပြီးမှာဘရာဇီးသမ္မတဂျာယဲဘောဆာနာရိုကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေ NGO အဖွဲ့အစည်းတွေကတော်မီရှုသူတွေရှုသူတွေဖြစ်တယ်လို့စွပ်စွဲလိုက်ပါတယ်။ဘရာဇီးသမ္မတကဗိုလ်တော်ဦးနေမင်းမှာသူ့ရဲ့ Facebook ကနေ direct ထုတ်လွှင့်ပြောကြားပြီးအခုလိုစွပ်စွဲလိုက်တာဖြစ်ပါတယ်ခင်ဗျာ
။အခုလ23ရက်တောက်ကြနေ့မနေ့ခင်ထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသဆင်အောင်နဲ့ကိုရမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာအထူးသဖြင့်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလိမ်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တာကိုတွေ့ရှိရကြောင်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ FFM ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အဂုလ22ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာအစီရင်ခံစာထုတ်ပြန်ပွဲအတွင်း FFM အဖွဲ့ဝင်ကုမာရာစွာမီကအခုလိုပြောကြားသွားတာပါ။အပြည့်စုံကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
မြန်မာစစ်တပ်ဟာလူနည်းစုတိုင်းသားတွေကိုချင်းချောက်အပြစ်ပေးတာ၊လေမိုင်းဆန်ရအကြမ်းဖက်ဆော်ကားတာနဲ့ကြားမမခွဲကြဘဲကျူးလွန်တဲ့အကြမ်းဖက်မှုအလုံးကိုရပ်တန့်ဖို့လိုပြီးလို့တရားလွတ်လပ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ FFM ရဲ့အစီရင်ခံစာအစမှတောင်းဆိုလိုက်တာပါ။မြန်မာစစ်တပ်ဟာရက်စက်တဲ့နှီးပြူဟာတွေကိုကချင်နဲ့ရှမ်းပြည်နယ်တွေမှာဆက်လက်အသုံးပြုနေဆဲဖြစ်ပြီး2019ရခိုင်ပြည်နယ်ကနေမြေရှင်းလင်းရေးဖြစ်စဉ်အတွင်းစစ်တပ်ရဲ့အကြမ်းဖက်မှုတွေဟာပြင်းထန်လွန်ပြီးဒီလိုလှုပ်ဆောင်ချက်တွေကရိုဟင်ဂျာတွေကိုမျိုးဖြုတ်လိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်ဆိုတာပြသနေရရောက်ကြောင်း FFM အစီရင်ခံစာမှာစွပ်စွဲထောက်ပြထားပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းဖြစ်ခဲ့တဲ့စိတ်ပြက်ပွေရာဆိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအဓိကကျူးလွန်ခဲ့တာကမြန်မာတပ်မတော်သားဖြစ်တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဝင် Miss Radhika Kumara Swami ကဂျာတာပရိနီကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့အစီရင်ခံစာရှင်းလင်းပွဲမှာပြောသွားပါတယ
်။ Our basic argumentHas been and it has formed over the last 2 years is that the human rights violations we have asked
tomorrow ခုထောက်ပြနေတဲ့အခြေခံအကြောင်းချက်တွေဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပြီးဒီဖြစ်ရအတွက်အဓိကတာဝန်ရှိတာကတော့မြန်မာတပ်မတော်ပဲဖြစ်ပါတယ် အဲ့ဒီဖြစ်ရတွေဟာအယက်သားအစိုးရဒါမှမဟုတ်အယက်သားအဖွဲ့အစည်းတွေကကျူးလွန်တာမျိုးမဟုတ်ပဲမြန်မာစစ်တပ်ကကျူးလွန်ခဲ့တာကိုတွေ့ရပါတယ်စစ်တပ်ဟာဝမ်းနည်းစိတ်ပြတ်ဖွယ်ရာနှီးဖြူဟာတွေတုံးခဲ့ပြီးဒေသခံပြည်သူလူထုကိုချင်းချောက်အပြစ်ပေးတာလို့ဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုခွင့်ပြုခဲ့တာကိုကျမတို့လေ့လာတွေ့ရှိရပါတယ
်ဒါအပြင်ကချင်ရှမ်းနယ်ရခိုင်ပြည်နယ်တွေကလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေဟာလူမျိုးလုံးဖယ်ရှားမှုကျူးလွန်ရာရောက်တယ်လို့တောင်ပြောနိုင်ကြောင်းKumara Swami ga thauk pya ba de.
Now one of the tools of that intimidation is sexual violence. It happens even in Kachin or it happens in Shan.
Chain chaw de niya ma atong pyu de lat net khu ga lain pai sain ya ajan phat mu ha Kachin Shan ne Yakhai pi ne data tchu ma phit bwa ni da ba. Da jaw mu jama lo sin khan sa ma thauk pya tha da ga Yakhai pi ne ma phit bwa ga de yet set de ajan phat mu atai da ha chi ma lo ne atwet lu myo tong phe sha mu aphi chu lon ya yauk de lu daw pyo lu ya ba de.ဒီအစီရင်ခံစာဟာပြီးခဲ့တဲ့နှစ်အစီရင်ခံစာမှာဖော်ပြခဲ့တဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပြင်နောက်ထပ်အလားတူအချက်လက်အသစ်တွေလည်းဖော်ပြထားပါတယ်။ကျမတို့အစီရင်ခံစာအတွက်လေ့လာတဲ့အထက်မှာလိင်ပိုင်းဆိုင်ရာကြုံပြုမှုနောက်တစ်ခါလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်ပြီးလူတွေတိတ်မတိကြတဲ့အမျိုးသားတွေနဲ့ယောက်ျားလေးတွေလိင်ဆက်ဆံခံရတဲ့ကိစ္စတိုင်းသားလက်နက်ကိုင်အုပ်စုတွေကျူးလွန်တဲ့လိင်ပိုင်းဆိုင်ရာခွဲခြားဆက်ဆံမှုအကြမ်းဖက်မှုတွေကိုလည်းလေ့လာခဲ့ပါတယ်။ဒါ့အပြင်လိင်အကြမ်းဖက်ခံရမှုဖြစ်လာရတဲ့အကြောင်းရင်းတွေနဲ့အတူလိင်အကြမ်းဖက်မှုနဲ့ကြားမှခွဲခြားဆက်ဆံနေပုံတွေကိုပါကျမတို့လေ့လာခဲ့ပါတယ်
။မနှစ်တုန်းကစာမျက်နှာ400ကျော်ရှိတဲ့ FFM အဖွဲ့ရဲ့အစီရင်ခံစာဟာရိုဟင်ဂျာအများစုနဲ့ကချင်ရှမ်းဒေသကအကြမ်းဖက်ခံရသူ800ကျော်ကိုမေးမြန်းပြုစုခဲ့တဲ့အစီရင်ခံစာဖြစ်ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိသလို FFM အဖွဲ့ကလည်းမြန်မာပြည်တွင်းဝင်ရောက်လေ့လာခွင့်ပိတ်ပင်ထားတာပါ။တစ်ဖက်မှာလည်းမြန်မာနိုင်ငံမှာပြတ်တန်းကျင့်သုံးနေတဲ့ဥပဒေတချို့ဟာအကြမ်းဖက်မှုကိုပုံမအားပေးသလိုဖြစ်နေကြောင်းလဲကူမာရာဆွမ်မီကပြောပါတယ်။သူတို့လေ့လာချက်အရငြင်းညမ်းနေတဲ့ကာလတွေမှာတော့မြန်မာလူအဖွဲ့အစည်းမှကျင့်သုံးနေတဲ့ဥပဒေတွေဟာစစ်ပြတဲ့ဒေသကအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေပိုဆိုးအောင်အားပေးရရောက်တယ်လို့လည်းထောက်ပြပါဗျ။ဒါ့အပြင်ရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံမှုဟာအသားအရောင်ခွဲခြားဆက်ဆံတဲ့အခြေအနေမျိုးတောင်ဖြစ်နေကြောင်းလည်းပြောပါတယ်။ FFM အဖွဲ့ဟာသူတို့လေ့လာတွေ့ရှိချက်အပြီးသက်အစီရင်ခံစာကိုရှေ့လစက်တင်ဘာလကြာရင်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှတင်သွင်းသွားမှာဖြစ်ပါတယ်။ကုလသမဂ္ဂ FFM အဖွဲ့ရဲ့ဒီအစီရင်ခံစာဟာနိုင်ငံရေးအရဖိအားပေးဖို့ချိန်ကိုက်ထုတ်ပြန်ခြင်းမျိုးသာဖြစ်ပြီးမြန်မာအစိုးရကပြည်ထနာတွေပြည်လဲအောင်ကြိုးပမ်းချက်တွေကိုအထောက်အကူဖြစ်စေမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်ဒူဆွမ်းကတုတ်ပြန်ပြောဆိုလိုက်ပါတယ
်ဒီလိုနည်းနဲ့ကတော့ကျွန်တော်တို့အဖြေမရနိုင်ဘူးပေါ့ဗျာအဖြေဆိုတာကတော့ဟိုကောင်းအောင်ကျွန်တော်လုပ်နေတဲ့ဟာတွေကျွန်တော်ရင်မှန်းချက်နဲ့ဒီကိစ္စတွေဒီလိုအကြမ်းဖက်မှုတွေမတရားလုပ်တဲ့ဟာတွေမရှိအောင်ကျွန်တော်တို့ကချုပ်တင်ကာကွယ်မှုတွေဘယ်လိုလုပ်ရမလဲဒါတွေကိုရှိတဲ့လူလဲကျွန်တော်အရေးယူဆောင်မှုဖြစ်အောင်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်တို့ရဲ့ကောင်းမွန်တဲ့ကြိုးစားမှုလုပ်ငန်းတွေပေါ့နော်အစီအစဉ်တွေကတော့ဒီလိုပုံစံနဲ့တော့ကျွန်တော်တို့ဘာမှအကောင်းကျိုးရရမှာမဟုတ်ဘူးကျွန်တော်အဲ့လိုပဲပြောချင်ပါတယ်နော်ဒါဖိအားပေးတဲ့ဟာကနိုင်ငံရေးအဓိကတော့နိုင်ငံရေးဖိအားပေးတဲ့ဟာအဓိကပါပဲဘာဖြစ်လို့လဲဆိုတော့အခုဆိုရင်နော်ပြန်လည်လက်ခံရေးကိစ္စကျွန်တော်လုပ်နေတဲ့အချိန်နဲ့ချိန်ကြိုက်ပြီးတော့ဒီဟာတွေလုပ်တယ
်မြမအစိုးရကတော့ FFM စတင်ဖွဲ့စည်းခဲ့စဉ်ကလေးကလက်မခံတယ်လို့အဲ့ဒီအဖွဲ့ဟာလုံပိုင်ခွင့်တဲ့ပိုကျော်လွန်လှုပ်ဆောင်တဲ့အဖွဲ့ဖြစ်တယ်လို့သတ်မှတ်ထားတာကြောင့်မြမဘက်ကအသိမှတ်မပြုကြောင်းရခိုင်ပြည်ထနာပြည်လဲရေးမှာလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဖွဲ့ထားသလိုအခြားနည်းလမ်းတွေနဲ့လှုပ်ဆောင်နေကြောင်းတမ္မာကြီးဦးဟောက်တို့ဆန်းက VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်အခုဆက်ပြီးတော့ရိုဟင်ဂျာနေရပြန်ရေးအစီအစဉ်အထမမြောက်ပြန်သေးတဲ့အကြောင်းပြောပြပေးပါဦးမယ်ရှင်မနေ့ကအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုတင်ဆောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးဒုတိယအကြိမ်ကြိုပမ်းခဲ့ပေမဲ့တယောက်မှပြန်မလာခဲ့ပါဘူးနှစ်နိုင်ငံစီစစ်အတည်ပြုထားတဲ့အယောက်3000ကျော်ကိုပြန်ပို့ဖို့ပြင်ဆင်ထားခဲ့ပေမဲ့အခုလိုရိုဟင်ဂျာတွေကပြန်ဖို့ငြင်းခဲ့တာကိုစိတ်မကောင်းဖြစ်ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen ကပြောပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေဟာပွင့်လင်းမှုမရှိဘူးဆိုပြီးမြန်မာအစိုးရကိုသူကအပြစ်တင်ခဲ့တယ်လို့ပဲရိုဟင်ဂျာခေါင်းဆောင်တွေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကသတင်းတောက်တချို့ကိုမြန်မာရခိုင်ပြည်နယ်ဘက်ကအခြေအနေကိုကိုယ်တိုင်ကြည့်ရှုနိုင်ဖို့လဲထပ်မံကမ်းလှမ်းပြောဆိုခဲ့ပါတယ်။အပြည့်စုံကိုတော့ကိုထက်အောင်ခန်းကပြောပြပါမယ်ရှင်
။ဒုက္ခသည်တွေဌာနပြန်အစီအစဉ်ကိုဒုက္ခသည်များဆန်ရကုလမဟာမင်းကြီးယုံတာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုယ်တိုင်လဲဒုက္ခသည်တွေကိုမနည်းအားဖြင့်ကွင်းစင်းတိစုံတာတွေလုပ်ခဲ့ပေမဲ့နေရပြန်လုပ်ငန်းစဉ်ဒီကနေ့စတင်တော့မြန်မာဘက်ကလက်ခံရေးစကန်ကိုတယောက်မှရောက်မလာခဲ့ပါဘူး။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စကန်ဒီမှာတော့အရင်အဟောင်းရအစ်စ်ပါဆိုရင်စုစုပေါင်းဒုက္ခသည်သက်တမ်းလောက်ရှိမယ်လို့ခန့်မှန်းထားတာပါဒီရက်ကမှမြမအစိုးရကစီစဉ်ပြီး ဒုက္ခသည်3000ကျော်ကိုပြန်လည်လက်ခံမှုသဘောတူထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်မြန်မာပတ်ချန်းလှဖိုးကောင်စကမ်မှာမြန်မာတာဝန်ရှိသူတွေဘက်ကဒီကနေ့တစ်နေ့လုံးစောင့်ဆိုင်နေပြီးမဲ့ဒုက္ခသည်တူတယောက်မှစကမ်ကိုရောက်မလာသေးဘူးလို့အဲ့ဒီစကမ်ကိုကြိုဆိုဖို့စောင့်နေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးတာဝန်ရှိသူတွေက VOA ကိုပြောပါတယ်
။လှဖိုးကောင်ကကျွန်တော်ထိုင်နေဥထင်ဘာမှမလာဘူး။ဒါဆို23ရက်နေ့လာတော့မလာတော့ပြန်ပါတော့။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဒုက္ခသည်တွေနေရပြန်ရေးသဘောတူညီချက်ရခဲ့ပြီးတဲ့နောက်ရိုဟင်ဂျာဒုက္ခသည်တွေပြန်လက်ခံရေးအတွက်ပြီးခဲ့တဲ့2018နိုဝင်ဘာလတုန်းကပထမကျင်းကြိုးပမ်းတုန်းကလည်းမအောင်မမြင်ဖြစ်ခဲ့ရပါတယ်။ဒုက္ခသည်တွေဘက်ကတော့သူတို့ကိုနိုင်ငံသားခွင့်ရီပေးဖို့နဲ့သူတို့မူရင်းနေရာမှာပြန်လည်အခြေချခွင့်ပေးဖို့ဘေးကင်းလုံခြုံရေးနေထိုင်မှုစတာတွေရေရရမရှိရကြောင်းမပြောင်းနိုင်ဘူးလို့ပြောနေပါတယ်။ဒါကြောင့်လဲဒီတစ်ခေါက်နေရပြန်ရေးအစီအစဉ်ဒီမစခင်မှာမြန်မာနိုင်ငံညာဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူဦးဆောင်တဲ့မြန်မာအစိုးရတာဝန်ရှိသူတွေကိုယ်တိုင်ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံပြီးနိုင်ငံသားဖြစ်ခွင့်ရမယ့်အစီအစဉ်နဲ့နေရာချထားရေးအစီအစဉ်တွေကိုတွားရောက်ရှင်းပြခဲ့ပါတယ်။နေရပြန်ရေးအစီအစဉ်တွေကိုပြန်ဆတဲ့ဒီနေ့မှာတော့မြန်မာဘက်ကလက်ခံရေးစခန်းကိုတဦးမှရောက်မလာခဲ့ပါဘူး။ဒါနဲ့ပတ်သက်လို့နှစ်ဖက်အစိုးရတာဝန်ရှိသူတွေဘက်ကတော့တရားဝင်ထုတ်ပြန်တာမရှိသေးပေမဲ့ဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးယုံကတော့ဒုက္ခသည်တွေနေရပြန်အစီအစဉ်မှာဒုက္ခသည်နဲ့စိတ်ဆန္ဒသဘောတိုင်ဖြစ်ဖို့လိုပြီးဒီအတွက်အစိုးရအနေနဲ့ဒုက္ခသည်တွေနဲ့ထိစပ်ပြီးယုံကြည်မှုတည်ဆောက်ရေးလုပ်ဖို့အရေးကြီးတယ်လို့ထုတ်ပြန်ထားပါတယ်။ဒုက္ခသည်တွေနေရပြန်ရာလူကုန်တွေကရှိရှိနဲ့ဘေးကင်းလုံခြုံစွာပြန်နိုင်ဖို့လိုမယ်လို့မနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီတကားပိတ်ဆွေးနွေးပွဲမှာဆွေးနွေးခဲ့ကြပါတယ်။ဒုက္ခသည်တွေနေရပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတာဝန်ယူဆောင်ရွက်နေတဲ့ UNHCR တာဝန်ရှိသူတို့ကတော့အခုချိန်ထိမြန်မာနိုင်ငံကိုပြန်လို့တဲ့ရိုဟင်ဂျာဒုက္ခသည်တွေမရှိဘူးလို့ပြောပါတယ်။မြန်မာဘက်ကစီစစ်ပြီးပြန်ပို့ထားတဲ့ဒုက္ခသည်အစီရင်တိုင်းအဲ့ဒီဒုက္ခသည်တွေကိုသူတို့ကိုယ်တိုင်တွေ့ဆုံမေးမြန်းတာတွေလုပ်ပြီးသူတို့ရဲ့ဆန္ဒကိုပါမေးမြန်းနေတာဖြစ်တယ်လို့ဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်အောင်မြင်ဖို့ဆိုရင်တော့ဂျာကနေအဖွဲ့တစ်ခုကလုတ်ကင်ပေးမှသာအဆင်ပြေနိုင်မယ်လို့မြမအရေးလေးလာသူဒေါက်တာခင်ဇဝင်းကသုံးသပ်ပါတယ်
။ဟိုတောက်ဆစ်ချက်တွေရှိတယ်လေ။ဥပမာပြောရဆိုရင်ဒီဘက်ကလည်းတက်ကတင်းနိုင်မှာမဟုတ်ဘူး။ဆိုတော့ဒီဂျာကအားကြီးကိစ္စကိုသိရမှာပဲ။တခုကတော့သူအငါကံကြက်တခုကိုပေးရနိုင်တယ်။ပြောရတာကလေ။အဲ့ဒါကျွန်တော်ကလည်းခုကသမားကတော့ဂျာကြီးအားမကိုးပါဘူး။ဂျာဝင်တဲ့အဖွဲ့ကြီးတခုပေါ့။တက်ပါတီပေါ့ဗျာ။နော်တတိယအဖွဲ့ကြီးတခုနေတယ်ကအဲ့ဒီမှာရပ်တည်ပြီးတော့မမကလည်းတခုပြေဖို့လိုလိမ့်မယ်။
ရခိုင်မြောင်ပိုင်းမှာ2012ကနေ2019အတွင်းအချမ်းဖတ်ပဋိပက္ခတွေကြောင့်တင်ကနန်ရှိရဲ့ရင်ဂျာဒုက္ခသည်တွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ကြတာပါ။2019ဖြစ်စဉ်မှာ ARSA အစာရိုဟင်ဂျာအစွန်းရောက်အဖွဲ့တွေကြောင့်ဒေတာတွင်းပြည်ပကကြီးထွားခဲ့တယ်လို့မြန်မာအစိုးရကအပြစ်တင်ပေမဲ့နိုင်ငံကာကတော့အစိုးရစစ်တပ်ရဲ့နည်းမျဉ်းရှင်းလင်းရေးကြောင့်ဒုက္ခသည်တွေထွက်ပြေးကြရတာလို့ယူဆပါတယ်။ဒါအပြင်အဲ့ဒီဖြစ်စဉ်တွေမှာတာဝန်ရှိတဲ့အာဏာပိုင်တွေကိုအရေးယူဖို့တိုက်တွန်းနေတယ်လို့အမေရိကန်ပြည်ထောင်စုကဒီဖြစ်ရဲ့အတွက်မြန်မာစစ်ဘက်ခေါင်းဆောင်တွေကိုအရေးယူတန်ခတ်မှုတွေလုပ်ထားပါတယ်။မြန်မာအစိုးရဘက်ကတော့ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေလို့ပဲတုံ့နှုံပြီးဒုက္ခသည်တွေနဲ့နိုင်ငံတကာကတုံ့နှုံတဲ့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်မခံပါဘူး။ဒါပေမဲ့လည်းဒီဒုက္ခသည်တွေကိုစီစီပြီးပြန်လည်လက်ခံသွားမယ်လို့တော့နိုင်ငံတကာကိုကြေညာပေးထားပါတယ်။
ထရရှင်များရှင်မကြသေးခင်ကစလို့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေတကြော့ပြန်ကြီးထွားလာရတာဟာရင်းရဲရေးဆွေးနွေးမှုတွေတစ်ဆုပ်နေတဲ့နောက်ဆက်တွဲအကျိုးဆက်တစ်ခုအဖြစ်မြင်နေကြပါတယ်။အခုလိုတိုက်ပွဲဖြစ်နေတဲ့အချိန်မှာရင်းရဲရေးလမ်းစာပေါ်လာနိုင်ဖို့ပြည်တွင်းပြည်ပကဩဇာအရှိန်အဝါကြီးမားတဲ့အင်အားစုတွေကချောင်းဝင်စစ်ဆက်ဖို့လိုနေပြီလို့လည်းယူဆနေကြတာပါ။ရှေ့မတိုးနိုင်ဖြစ်နေရတဲ့ရင်းရဲရေးဆွေးနွေးမှုတွေပြန်ဆနိုင်ဖို့ဘာတွေလုပ်ဖို့လိုအပ်နေပါလဲ။ဆွေးနွေးမှုတွေမှာတိုးတက်မှုရဖို့လက်ရှိပုံစံကနေဖောက်ထွက်ဖို့လိုအပ်နေပါပြီလားစူရာတွေကို VOE ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စီနီညာဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်
။ VOA
အမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနေ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေညဓာတ်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဒီမိုကရေစီစနစ်မြန်မာပြည်မှာတကယ်ပဲခိုင်မာလာပြီလားဆိုတာကိုလည်းကြည့်ကြရအောင်ပါ။ဒီမိုကရေစီစနစ်ခိုင်မာအကောင်အောင်ကြိုးပမ်းနေတဲ့အရတအစိုးရလက်ထက်မှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးလှုပ်ရှားနေသူတွေဥပဒေပုံမှမျိုးစုံနဲ့တရားရင်ဆိုင်နေရပါတယ်။တရားစွဲဆိုမှုတွေဟာလွတ်လပ်စွာဆန္ဒဖော်ထုတ်မှုတွေကိုကန့်သတ်တဲ့ဒီမိုကရေစီမဆန်တဲ့လုပ်ရက်ဖြစ်တယ်လို့ဝေဖန်မှုတွေလည်းရှိလာနေပါတယ်။တရားစွဲဆိုထောင်ချခံထားရတဲ့လှုပ်ရှားသူတွေကိုဒီသတင်းပတ်ထဲမှာပဲထပ်ပြီးတော့တရားစွဲတာအပြီးသတ်အမိန့်ချဖို့တွေရှိနေတဲ့အပေါ်အခုလိုဝေဖန်ထောက်ပြနေကြတယ်ဆိုတာကိုတော့မဆုမောငါစူးစီးတင်ပြပေးထားပါတယ်ရှင်။
ပြည်ရင်းစစ်ရစရေးစစ်ဆောင်ဒုက္ခတဲ့ရေဆန္ဒပြတဲ့ငြိမ်းချမ်းရေးတောင်းဆိုတဲ့သူတွေနောက်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုထင်ဟပ်စေတဲ့တကြံတန်ချက်ထိုးသူကျောင်းသူကျောင်းသားတွေနဲ့ကချင်စစ်ရှင်းနှစ်ပြည့်နောက် 7 July နှစ်ပတ်လည်အခမ်းအနားစတဲ့နိုင်ငံရေးငြိမ်းချမ်းရေးလှုပ်ရှားမှုတွေမှာဥဆောင်တဲ့သူတွေကိုတက်မတော်ရဲလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အာဏာပိုင်တွေဘက်ကဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုနေတာဖြစ်ပါတယ်။တချို့ကတော့ဒီသတင်းပတ်ထဲမှာပဲတရားထက်ပြီးတော့စွဲဆိုတာအပြီးသက်အမိန့်ချဖို့တွေရှိနေပါတယ်။7 July အောင်မွေဝယ်နေ့ခန္ဓာတော်ကနှစ်စဉ်ပုံမှန်ခြိတက်နေကြဖြစ်ပေမဲ့ဒီနေ့မှာတော့ចောင်းသားသမဂအဆောက်အုံဟောင်းကိုတွားရောက်အလေးပြုခဲ့ကြတဲ့ចောင်းသားတွေကိုကမာရွရဲစခန်းနဲ့လှိုင်ရဲစခန်းတာဝန်ရှိသူတွေကတရားစွဲဆိုခဲ့တာပါ။လာမယ့်ဩဂုတ်လ28ရက်နေ့မှာတော့ကမာရွတရားရုံးကအပိသက်အမိန့်ချမှာဖြစ်တယ်လို့တရားစွဲခံရသူတဦးဖြစ်တဲ့ရန်ကုန်ရှေးပိုင်းတက္ကသိုလ်ចောင်းသားများသမဂဘာကသားနဲ့အိုးဝီစာသင်ကျောင်းတာဝန်ခံကိုမင်းသွေးသိကပြောပြပါဗျာ။
ကျွန်တော်နောက်ဆုံးအချိန်လေးကတော့အပြန်လန်လဲအားလုံးဖြစ်ပြီးသွားပြီဆိုတော့တရားသူကြီးကကျွန်တော်လာမယ့်28ရက်နေ့နေ့လယ်2နာရီကိုအမိန့်ချမယ်လို့ပြောပါတယ်။အမိန့်ချတာကတော့ဘယ်လိုပုံစံချမလဲတော့မသိဘူး။ဒါပေမဲ့ကျွန်တော်အမှုစားရင်ဆိုင်ကလေးကကျွန်တော်ရှိနေမှာပဲကိုဘကူရှောက်လဲဖို့ဆိုတာရဲ့နောက်ပြီးတော့အကယ်၍အမိန့်ချခဲ့လို့ရှိရင်တော့ငွေတန်သုံးဖို့ထောင်တယ်။ထောင်တယ်ကိုပဲယူဖို့ဆိုပြီးတော့ကျွန်တော်ဒီအဲဆုံးမစရာနဲ့ကျွန်တော်လိုက်နာရပါပေါ့လေ။ကျွန်တော်ဒီပုံမှန်19နဲ့နောက်ဒီမြစ်စုစီပုံမှန်တွေရဲ့ဥပဒေကြောင့်ရလဲတရားစွဲတာမမှန်ကန်တယ်လို့ဒီမိုကရေစီစနစ်ကိုတွားနေတဲ့ပြင်မှာဒီဒီမိုကရေစီရဲ့စံချိန်ဆိုင်ညွှန်းမှုတွေအိဗယ်တမချက်တွေကိုစန့်ကျင်နေတဲ့ပုံမှန်တွေနဲ့ဒီလိုဆိုင်ရစရရောပါနေတဲ့ကိစ္စပါပဲ။
လက်ရှိထောင်ထဲမှာအကျဉ်းချခံထားရတဲ့ဒေါင်းတို့မျိုးဆက်ကကျောင်းသားတွေကိုလည်းနောက်ထပ်ထပ်ပြီးအမှုထက်တိုးတရားစွဲဆိုမှုတွေရှိပါတယ်။ဒီလိုအခြေအနေကတော့အရက်သားဆွေရလက်ထက်တိုင်းပြည်မှာနိုင်ငံသားအခွင့်အရေးနဲ့အညီလွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်တွေထိပါခံလာရတဲ့အနေအထားဖြစ်နေတယ်လို့ကချင်စစ်ရှင်းနှစ်ပြည့်တဲ့အချိန်ပြည်တွင်းစစ်ရဖို့နဲ့ဆစ်ဆောင်ပြည်သူတွေရဲ့အရေးငြင်းငြင်းစွာတိုးဖော်တင်ဆက်ခဲ့တဲ့အပေါ်တရားစွဲဆိုခံထားရသူဖြစ်တဲ့ကချင်ငြင်းငြင်းရေးလှုပ်ရှားသူမဆိုင်နုပန်ကလည်းအခုလိုသုံးသပ်ပါတယ
်။ဆစ်ဆောင်ရမယ့်ကပဲကျွန်တော်တက်တယ်ကိုဆစ်စီနောက်ဆုံးပြီးသွားပြီပေါ့နော်အခုလာမယ့်26ရက်နေ့ကျတော့ဆောက်လက်ချက်လေးနေပြီးတော့တရားရည်ကြီးကနေ division သားမယ်ပေါ့တရားရရဲ့ဒီ PR ပေးမှုကြောင့်တရားစွဲဆိုမျိုးမဟုတ်ပေနဲ့ဥပဒေနဲ့တရားစွဲတဲ့ဟာမျိုးချင်းထောက်တာမျိုးဒီမျိုးကတော့ကျွန်တော်တို့ကအခုလောဆယ်ကတော့ဒါတရားရည်သက်မှာပဲကျွန်တော်တို့ကအားကိုးနေတယ်ပေါ့နော်တရားစီရင်ကြလည်းကျွန်တော်တို့ဘက်ကနေမှန်ကန်တဲ့တရားမျှတတဲ့ကျေးစီဖြစ်နိုင်ဖို့ဆိုတော့ကျွန်တော်တို့ကမျှော်လင့်တယ်ဗီဒီယိုအားလုံးနဲ့ဒါကိုလည်းမျှော်လင့်တယ်လို့လည်းမြင်တယ်ပေါ့နော်ဟုတ
်နိုင်ငံသားခွင့်ရည်တွေကိုချိုးဖောက်နေတဲ့တရားစွဲဆိုထောင်ချမှုတွေပေါ်မှာတရားခွင့်နေအထိတွားရောက်လေ့လာကြဖို့ရှိတယ်လို့အတန်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့ကသူတည်တနာမန်နေဂျာကိုရဲဝေဖြူအောင်ကအခုလိုပြောပါတယ
်သူကဒီအာနာရှိတဲ့လူတွေအာနာပိုင်တွေကနေပြီးတော့ဒီလိုလဲဆိုတော့ဖော်ပြောဆိုခွင့်ကိုသူတို့တွေကဒီရွေးချယ်ရှိရှိပြီးရတဲ့အခါမှာသူတို့တွေကဒီတစ်ပိုင်းမမနဲ့ကိုလှုပ်လာတွေ့ရတယ်ပေါ့နော်အခုကသူတို့ကဒီကျွန်တော်တို့ကျောင်းသားလူငယ်တွေပြီးတဲ့အခါမှာလူခွင့်တက်ကြလှုပ်ရှားသူတွေဆိုတာကဒီလူခွင့်ရေးချိုးပေါက်ခံရပြီဆိုလို့ရှိရင်ပြောမှာပဲဆိုမှာပဲဟိုတိုက်ပွဲတွေဖြစ်နေလို့ရှိရင်လည်းငြင်းငြင်းရအောင်လို့ပြောကြဆိုကြမှာပဲအဲ့ဒီအခါမှာဒီမဟုတ်တဲ့လူမမနဲ့လူခွင့်ချိုးပေါက်တဲ့လူမှမမြောက်ပြောမယ်ပေါ့နော်ဒါပေမဲ့ပြဿနာကဒီလက်ရှိဒီဟိုစစ်တပ်ရောပြီးတဲ့အခါမှာဒီလက်ရှိဒီအာဏာရဟိုပါတီတော့ပြည့်ရခါမှာပေါ့နော်ဒီအစိုးရအဖွဲ့တစ်စိတ်တစ်ပိုင်းကနေသူကလူခွင့်ချုပ်ဖောက်မှုရှိနေဒီကျွန်တော်တို့ဒီလူခွင့်တက်ကြလို့ရှာသူကိုတောင်းသားလူငယ်တွေကိုပြောခွင့်ဆိုခွင့်မရအောင်လို့တို့တွေကအဲ့လိုမျိုးဖမ်းဆီးထားတာကိုတို့တွေနဲ့ဟိုတိုက်နှစ်တက်လာတဲ့တဘောမှာရှိနေလို့မြင်ပါတယ
်ဒါအပြင်စီးရေးပြိပခါတွေဖြစ်နေတဲ့တိုင်းရင်းဒေသတွေမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ဆက်နွယ်တယ်ဆိုပြီးမတင်ကားလို့ဒေသခံတွေကိုဖမ်းဆီးစစ်ဆေးမှုတွေရှိနေသလိုအချင်းနောက်နေထဲမှာလည်းနိုင်ငံရေးကျင်းသားတွေဆက်ရှိနေသေးတဲ့အနေအထားအပေါ်မှာဆွေမကင်းဖြစ်ကြောင်းအချင်းသားရေးလှုပ်ရှားသူတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားသူတွေဘက်ကဝေဖန်ပြောဆိုနေကြခြင်းလည်းဖြစ်ပါတယ်ရှင်
မဆုမောင်ပြပြသွားတာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေလိုပဲ VOA ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုလည်းညနေပဲထုတ်လွှင့်ချိန်9နာရီအစီအစဉ်ပြီးပြီးချင်း Intercept 70 နဲ့ Mia Set 3 ဂျိုရူတို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ကွန်ပျူတာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီအချိန်ကစပြီးတော့ VOA စာမျက်နှာပေါ်မှာအချိန်မရွေးနိုင်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VO American တန်ကတောက်ကြနေမနေခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းမှာတော့ရှမ်းပြည်ဘက်ကတိုက်ပွဲတွေနဲ့အိုးအိမ်ဆွန့်ခွာနေကြရတဲ့ဒေသခံတိုင်းရင်းသားတွေအကြောင်းနဲ့အတူ Indian တို့အင်္ဂလိပ်သင်ခန်းစာတခါကျမ်းမာရေးကဏ္ဍမှာနားဆင်ကြရမှာက
ရောင်စုသေးတွေပေါ့။နောက်ဆေးလေးကလည်းခဏကိုကွယ်တဲ့ကိုပြောင်းနေသေးတယ်မှာပါတယ်။အဲတော့စားတော့ဒီကြောင့်ဒီကပါလို့လည်းအခုကအပြင်မှာဆက်ပြီးတော့လုံးလို့ရှိရင်လေလူရင်ရမ်းပေါ့
။အရေးပြားလေးဘက်နာအကြောင်းကိုအထူးကသမားတော်ဒေါက်တာချစ်စိုးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါ။နောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာကန္တာကိုလည်းထုတ်လွှင့်ပေးဖို့ရှိပါလိမ့်ရှင်။အခုရင်ဆုံးတော့ရှမ်းပြည်ဘက်ကတိုက်ပွဲသတင်းကိုအလှည့်ပေးပါရစေ။ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်နယ်နတ်ခမ်းမြို့တွေမှာမနေ့ကအ ਨੇ ဆုံးတိုက်ပွဲ၄ချိန်ဖြစ်ခဲ့ပြီးနတ်ခမ်းမြို့နယ်ကောင်းဝိုင်းရွာတိုက်ပွဲမှာတော့ရွာသား200လောက်နတ်ခမ်းမြို့ဘက်ကိုထွက်ပြေးရပါတယ်။တချို့ရွာသားတွေရွာထဲမှာပိတ်မိနေတဲ့အကြောင်းကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့ကွက်ခိုင်နယ်မူဆယ်ကြားမှာမနေ့ကအထိကားလမ်းတွေသွားလို့မရသေးပါဘူး။ဒီတိုင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောပြောပြပေးမှာပါရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဒီလ15ရက်နေ့ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နေဆက်ကုံသွေးရေးဟာလည်းဒီကနေ့အထိတပတ်ကြာရပ်ဆိုင်းနေဆဲဖြစ်ပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကို TNLA ခေါ်တန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကအခုလိုပြောပါတယ
်ဒီနေ့ကတော့တိုက်ပွဲကုခိုင်ကကကောက်ခန်းနာမှာတကျင်းဖြစ်တယ်လုံဖိန်နာမှာတကျင်းဖြစ်တယ်နောက်မှာတော့ဒီကုခိုင်နာမှာတကျင်းပြန်ဖြစ်တယ်အနံခံကြတော့ဒီကောင်းဝိုင်းနာထက်ကောင်းဝိုင်းရနာထက်နာမဖြစ်လားဖြစ်တယ်တပွဲမဆုံးချင်ပြီးတော့မတည်ရတယ်အဒီနေရာတော့အလုံးလူကြိမ်ဆိုင်တော့ဖြစ်တယ်အလုံးလုံးထက်တော့အဲ့နေရာတွေရတယ်ကျန်တဲ့နေရာတွေရတယ
်နံခံမြို့ဒီတိုက်ပွဲဟာဒီကနေ့မနေ့ဆယ်နာရီလောက်ကဖြစ်ပွားပြီးဒီတိုက်ပွဲအခြေအနေကိုဒေသခံတဦးကအခုလိုပြောပါတယ
်တရားမရကောင်းဝိုင်းကိုမနေ့တနေ့ကရောက်လာတယ်အမခံချနေတာပေါ့နိအဲ့တော့ဒီမှန်ကသမတော်ကပြတ်သွားတယ်ဒီနေ့တိုက်ပွဲဖြစ်တယ်ရွာနာမှာရွာသားတွေတချို့ကပိတ်နေပြီဖောက်လို့မရဘူးရွာနေတချို့လည်းသုံးထဲမှာတချို့လည်းခုနှန့်ခမ်းမှာရောက်နေပြီတခါမှတော့နေရာတော့တော့ရှိပြီ
နေကင်းတနာရီလောက်မှာပြစ်ခတ်တံတွင်ငြိမ်သက်သွားကြောင်းသူကပြောပါတယ်ကောက်ခိုင်နဲ့တိန်ဒီအကြ38မိုင်ကမန်ပြင်းကြီးရွာမှာလဲဒီကနေ့မနေ့ကတိုက်ပွဲဖြစ်ပွားခဲ့ကြောင်းနဲ့လာရှိုးနဲ့နမ်တူလန်နတ်စီတော်တရားမှာလဲမိုင်းထောင်ထားကြောင်းတရင်ရရှိတာကြောင့်မနေ့ကတက်မရော်ကတွဲရောက်ရှင်းလင်းခဲ့တယ်လို့ဒေတာကန်တွေကပြောပါတယ်ဒီတရင်နဲ့ပတ်သက်ပြီးတရားအတည်ပြုချက်တော့မရသေးပါဘူးဒီကနေ့မနေ့ပိုင်းကတော့ကောက်ခိုင်မြို့မှာပိတ်မိနေတဲ့နိုင်ငံသား28ယောက်ကိုတက်မရော်ရဟရင်နဲ့လာရှိုးမြို့ကိုခေါ်ဆောင်ခဲ့ပြီးနေကင်းပိုင်းမှာလေရင်နဲ့ရန်ကုန်မြို့ကိုပို့ဆောင်ခဲ့ပါတယ်။ဒီကနေ့တိုက်ပွဲဖြစ်တဲ့တရုတ်မြန်မာကုန်သွယ်ရေးလမ်းပိုင်းဖြစ်တဲ့ကောက်ခိုင်နဲ့မူဆယ်အကြားမှာတော့ကားသွားလာလို့မရသေးတာဟာတပတ်ကျော်ကြာမြင့်လာခဲ့ပြီးဖြစ်ပါတယ်။လောလောဆယ်နေဆက်ကုန်သွယ်ရေးဟာရပ်တန့်နေတယ်လို့တိုက်ပွဲကြောင့်ဒဏ်ရာရတဲ့ရဲသားတွေကိုလည်းလာရှိုးကိုပို့ဆောင်ဖို့ခက်ခဲနေကြောင်းမူဆယ်မြို့ဂရုဏာပရာဟိတအသင်းဥက္ကဋ္ဌဦးတောင်းထွန်းကပြောပါတယ်
ခုချိန်ကြီးတော့
လမ်းမပွင့်ပြီးတော့ခင်ဗျအခုလမ်းပိတ်နေတာကတော့မူဆဲကနေကုတ်ခိုင်ကြည့်လမ်းကတော့မပွင့်ပြီးတော့ခင်ဗျပိတ်နေပါသေးတယ်ဟိုကုံကားကြီးခီးပဲတင်ကားကြီးတော့လာတော့အလုံးရဆိုင်နေပါတယ်အဲ့ဒီခီးပဲတင်ကုန်ကြီးကားတွေပြတို့ဆိုတာကအခုတန်ရတဲ့ရွာပြည်ရွာသားကြီးပေါ့နော်အဲ့ဒါခီးယုံခီးယုံကိုဟာကိုလမ်းကပိတ်ထားတော့အဆင်မပြေဘူးတွားလို့လာလို့မရသေးပါဘူးခင်ဗျဟုတ်ဒီနိုင်ငံကဒီရဲ့ຢາກໃຫ້ນຸຊິເຊຍແລະດຽວນີ້ຕົ້ານີ້ລະສະນັ້ນອະຄຸລ້ານເປັກນີ້ສໍດີໂຕແຍນນີ້ສໍດີຊ້າຍນີ້ແລະບໍ
ດີນີ້ໄຕປ່ວຍຜິດປ oa ລະນະປະຕັດລຸຕໍາບັກກໍມີມຽນບໍ່ເສັດຕ່ວຍແກ່ໄປແມະໂທລີຟົນລັກຂັນຜິດສໍດາບໍ່ຊິແກ່ບໍ່ຫມောက်ປ້າຍຫມາແມ່ອຶພ່ວຍຣີຜິດແດ TNLA ຕະອັນປະລອງ MNDAA ກູກັດ AA ຍະຄາຍສາແດປູບົງຕັດພ່ວຍຣີຫາဒီလ15ရက်နေ့ကပြင်ဦးလွင်ကတမ်ရော်နီးပညာတက္ကသိုလ်အပါဝင်နေရာ9နေရာကိုတပြိုင်တည်းလိုတိုက်ခိုက်ခဲ့ပြီးအဲ့ဒီနောက်မှာရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေနေ့စဉ်ရက်ဆက်ဆိုသလိုဖြစ်ပွားခဲ့ပါတယ်ဒီလ20ရက်နေ့ကတော့မြောက်ပိုင်းမဟာမိတ်3ဘွဲ့အပါအဝင် FPNCC အဖွဲ့ဝင်တွေဖြစ်တဲ့တရုတ်မြန်မာနယ်စပ်ကလက်နက်ကိုင်အဖွဲ့5ဖွဲ့ကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ကခေါ်ယူတွေ့ဆုံပြီးတိုက်ပွဲတွေရက်ဆိုင်မှုဖိအားပေးခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်
ကိုမိုးစောပြောပြသွားတာပါရှင်အခုဆက်ပြီးတော့လေ့လာချရရမယ် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လလတ်တန်ကစီစဉ်ပို့ချထားပါတယ်ရှင်
ဒီနေ့မတွေ့ကျင်ပြမယ် idiom အတုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က b e a t i n g beating ကရိုက်တာနှက်တာ a d e a d dead theta h o r s e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလည်းချွဲပါဆောင်တီသဲသဲရေသွန်းဆိုတဲ့စကားမျိုးလိုပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သားအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိအပြရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျော်လင့်ချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Style နဲ့ King English သင်ခန်းစာကိုဒေါ်လလတ်တန်စီစဉ်ပို့ချပေးသွားတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်ကျမရေကန္တာမှာတော့အရေပြားလေးဘက်နာအပိုင်းတစ်ကိုတင်ပြပေးမှာပါ။ဒီအရေပြားလေးဘက်နာယောဂဆိုတာဘယ်လိုဝေဒနာမျိုးပါလဲ။တခြားယောဂတွေနဲ့ထင်အောင်ထင်မှားဖြစ်တတ်တဲ့လက္ခဏာတွေနဲ့အတူအရေပြားလေးဘက်နာဘာကြောင့်ဖြစ်ရသလဲဆိုတာရဲ့အရေပြားလေးဘက်နာဖြစ်လာရင်ဘယ်လိုလက္ခဏာတွေပြလာသလဲဆိုတာရဲ့တခါဖြစ်နေပြီဆိုရင်လည်းစောစောသိနိုင်မယ့်အချက်လက်တွေအကြောင်းကိုစိတ်တက္ကသိုလ်တအယုအကျော့အစစ်ဈေးပညာဌာနပါမောက္ခဌာနမှုနဲ့အထူးကုသမားတော်ဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့အယုအကျော့အစစ်အထူးကုဆရာဝန်ကြီးပါမောက္ခဒေါက်တာချစ်စိုးခင်ဗျာဒီအရေးပြားလေးပနာကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိနေဆရာလဲ
အရေးပြားလေးပနာကခုနောက်ပိုင်းမှာတော့ပို့ပြီးတော့တွေ့လာရတယ်လို့ဆိုရမှာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့ဟိုရိုးကျော်စစ်ဒီပညာဌာနပေါ့ဒီမြင်းရဲဘာသာနဲ့ပြည်လာတော့မှဖွင့်လာစီမှာဆိုလို့ရှိရင်ဒါကတည်းကလူနိုင်ရဲထဲမှာအများစုကအရေးပြားလေးပနာဖြစ်နေလို့ပေါ့စီပြီးတော့ဘလောက်တောင်များလို့လို့ရှိရင်လာတဲ့လူတွေရဲ့60ရာခိုင်နှုန်းကဒါရေပြားလေးပဲနာပေါ့နော်။မနစ်ကကျွန်တော်တက်တာလူ1000လောက်မှာ 600ရဲ့နှုန်းကအရေးကြီးပဲနော
်ဟုတ်ကဲ့ဆရာအဲ့တော့အဓိကဘာကြောင့်ဖြစ်ရလဲဆရာကြီ
းဘာကြောင့်ဖြစ်ရလဲဆိုတော့အခုခေတ်စားနေတဲ့ဟို NCD လို့ခေါ်တဲ့မကူးဆက်နိုင်သောယောဂါများဖြစ်ရတဲ့အကြောင်းရင်းတွေပေါ့လေအဲ့ဒီကလူတွေကသိတာကတော့ဆွေးလေးသောက်တဲ့အရေးသောက်တဲ့ကိုလက်လှရှာမှုမလုပ်ဘူးအစီစားတယ်ဆိုရင်နှလုံးယောဂါဖြစ်တယ်ပေါ့လေတွေ့လို့လို့စီရပြန်လာပဲသိကြတာပေါ့နော်မနောဓာရီကလည်းဒီလေးဝနာရီကိုဖြစ်တဲ့အချိန်မှာလည်းပါတယ်ဒီ F type change ပေါ့လေကိုကိမှာပြောင်းလာတဲ့နေတိုင်းဒီဓာရီကဒီလေးဝနာရီရလေးဝနာဖြစ်တဲ့အချိန်မှာအကြောင်းတစ်ချက်ပို့နေတယ်ပါတာပေါ့လေသူဖြစ်ကတော့ကိုကိမှာပြောင်းလဲလာတဲ့အစားတောက်တည်းအရင်ကတော့ဒွဲ့ဆွဲ့ဆွဲ့လေးစားရများတယ်သိပြီးတော့လေပူသက်စီတို့တမီရတာလည်းထည့်လို့မရှိဘူးအခုစားတောက်တည်းကျတော့စိုက်ကလေးကအဲဓာရီပစ္စည်းတွေနဲ့ပါတယ်သူပြင်းရေသိမ်းတဲ့အချိန်လို့ခူးတဲ့အချိန်လို့တည့်ရသီးလို့ပန်းကုတ်ပြီးလို့ဆိုင်တော့မှအပေါ်မှာပူသက်စီမှုလေးအချို့ကပါလာလေလေရှိအဲဒီကခန္ဓာကိုယ်ထဲမှာရှိတဲ့ခုခံဓာတ်တွေကိုပြောင်းနေစီတာပေါ့နော်ဆိုးပြီးပါတဲ့စားတော့တရားတော်များလာတယ်ဒီချိုးရေတော့ရင်လည်းကိုယ်ကကိုယ်တော်မျိုးအညီအောင်ဟာမျိုးတွေရေခဲမုတ်စားတယ်ဆိုတဲ့အယောင်ဆူစားတဲ့ဟာတွေတရားလုံးစားရင်လည်းအယောင်ပါတဲ့ဟာတွေကလေးတွေစားကြအဲဒီအယောင်ဆိုးသေးတွေပေါ့ဒါတွေကလည်းဒီခန္ဓာကိုယ်ရဲ့ခုခံဓာတ်ကိုပြောင်းနေစီတဲ့အချိန်မှာလည်းပါတယ်တော့ဆီလီကလည်းခန္ဓာကိုယ်ကိုယ်နဲ့ကိုယ်ကောင်းနေတယ်မှာပါတယ်အဲတော့စားတော့ဒီကြောင့်ဒီကပါလို့လည်းကအပြင်းမှဆက်ပြီးတော့လုံးလို့ရှိရင်လေလူရင်ရမ်းပေါ့ပေါ့အဲပိုလူရှင်ကလည်းအဆုတ်ယောဂါဖြစ်စေတာကင်ဆာဖြစ်စေတာအလုံးယောဂါဖြစ်စေတဲ့ကြိုင်တွေဒီလေးဝနာကြီးကိုလည်းဖြစ်စေတယ်ဒီလေထဲမှာပါတဲ့အမုံတွေဒီဓာတုပစ္စည်းတွေကံမှုတွေဖြစ်တဲ့အမုံတွေနောက်သူကအုပ်ဆိုင်ထားလို့နေအောင်ညံ့နေပြီးမှပို့ပြီးတော့ဖိနှက်လာတဲ့ UV light ကြီးဒါတွေကလည်းကုက္ကန္တတွေကိုပြောင်းလဲစေတယ်ဖက်ကကြတော့လေသူကဟိုဗီဇာလေးနည်းနည်းပါတယ်။နေပြီးမှဗီဇာပါလာလို့ရှိရင်လေတုံးမင်းကြီးကလည်းထိခိုက်မယ်။သူရဲ့အနေထိုင်လည်းပြောင်းနေမယ်ဆိုရင်တော့ဒီရန်လေးပဲနဲ့ပူဖြစ်လာကြလို့ထင်ပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဖြစ်ရချင်းအကြောင်းရင်းရတော့ကျွန်တော်တို့အရင်ပြောခဲ့တဲ့သွေးလေးပတ်နံနဲ့တော်တော်သွားဆင်တာတွေ့ရတာပါဆရာနော်
။အဲ့တော်တော်တူပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီယောဂါကဟိုဖြစ်လာရင်ဘယ်လိုစသိနိုင်မလဲဆရာဒီလက္ခဏာတွေပေါ့နော်
။အဲ့သူလက်ဆက်ဖြစ်လာတော့သွေးလေးပတ်နံနဲ့တော်တော်တူတယ်။အစ်စ်တွေကြိုက်တယ်ခဲတယ်ပေါ့နော်။အခုကြိုက်ဒီကနေ့ရှိုးလဲပါမှမသိဘူးတကယ်တော့စီလေးတော့လည်းတကွေးစီလေးတော့လည်းနေကြတာပေါ့လေအဲနောက်ကြတော့မှသူကသူလေးပဲနဲ့ဘူးတူကြတော့အီးပြားမှာအကွက်ကလေးတွေပေါ်လာတယ်ပေါ့မျက်နှာမှာလက်ပြပုံဟိုတွေ့ရပုံလေးပေါ့အဲလိုအီးကွက်ကလေးပေါ်လာတယ်ဒါပေမဲ့တကယ်တမ်းကတော့အဲဒီအီးကွက်ကလေးတွေကပုံမှန်မျိုးနဲ့ပေါ်တယ်နေရာနဲ့မှလည်းပေါ်တယ်ရှိုးလဲခြေတော့ရှိုးလဲခုတ်ရှိုးလဲလက်အဲလိုမျိုးပေါ်ကြတဲ့အခါလေးလေးရှိတယ်ခါလီလဲတာကိုသူအင်မြင်လဲမှာတယ်ဒီလိုပဲပုံပေါ်နေကြရလဲရှိတယ်ချိုးလဲတာကိုပွေးပွက်လို့လို့ပါလို့လို့ထင်ပြီးတော့ဒီကံယောဂထင်ပြီးတော့နေတယ်နောက်ကြတော့မှဒါကြီးကခုခံတဲ့ကြောင့်ဖြစ်တဲ့ဒီကွက်ကြီးဖြစ်ကြအောင်သူရတာတော့အဲတော့မှပဲစားကြည့်ပြီးရောက်လာရှိတယ်ချိုးလဲအဲ့လိုစားကြည့်ကြတော့မှပဲကျွန်တော်တို့ရှိမြောက်ပဲနေရေပြားကဏ္ဍရောက်ပါဒီပြားကဏ္ဍနေမှာကုရင်းကိုလည်းမပြောက်လို့သွေးသိရှိတော့မှဒါရေပြားလေးပဏ္ဍဆိုတော့ကျွန်တော်ရှိကြအောင်လို့လည်းရှိတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီလက္ခဏာရသတိပြုသနာလည်းရှိသေးလားဆရာ
ဖက်ကကျတော့လေဟိုဒီလိုမှဒီကပြောနိုင်နေသူတွေကမှအပြစ်နဲ့ဖြစ်နေတဲ့သတင်းလေးတွေနဲ့ချွတ်တာမျိုးလိုဝိတင်ဝိတိလေးဖြားတာမျိုးလိုအဖျားလေးဝိတိဝိတိနဲ့ဖြစ်တဲ့အခါကျတော့သာမန်အဖျားလေးပဲတဲ့တဲ့သူ့ဝေးလေးတင်နေခါဒီကျတော့မှားပြီးတော့ TV ရှင်မဲ့ TV နဲ့မှားကိုယ်တိုင်လည်းရှိတယ်။ဒါလေးနှစ်ပြားပွဲဒီကျဆိုနှစ်ပြားဖြစ်တယ်ဆိုပြီးတော့ဖြားလိုက်နှစ်ပြားလေးပြီးလည်းပြန်ပြောက်သွားလိုက်နောက်သုံးပြီးပတ်လောက်နေတော့ပြန်ဖြားလိုက်အဖျားလေးဝိတိဝိတိနဲ့ဒီတဲ့တိုင်လည်းရှိတယ်။အဲဒါကြောင့်ဒီပြားလေးပဲနာဆက်ဖြစ်တယ်ဆိုတာကသောဒီဒီကနည်းနည်းရှားတယ်နောက်ပြသွားတာများတာပေါ့နော်
ဟုတ်ကဲ့ဆရာနောက်ဒီအခြေပြအနာတွေဟာဟိုရောင်တာတို့နာတာတို့အဲ့လိုနေထားမျိုးရှိလားဆရာရှားတာတို့
ဒီပြနာကတိတ်တော့မရဘူးဒါပေမဲ့ဆိုရောင်နေနည်းနည်းနာတယ်ပေါ့လေဒါပေမဲ့အခြေပြနာကလည်းခါလီကျတော့ဟိုရောင်လဲမရောင်တာလည်းမနာပဲနဲ့မာကြီးဖြစ်နေလို့လည်းရှိတတ်တယ်တော့ပုံစံလိုနေလားပေါ့ခါလီကျတော့လေအေးကြီးမှုလေးတွေလို့ပေါက်တာမျိုးလည်းရှိတယ်ခါဒီကျတော့လေ3လလောက်ပေါ်ပြီးပြောက်သွားရှိလို့ခါဒီကျတော့တလားလောက်ဒီစက်ကြီးအကွက်ထိပေါ်လာလို့လည်းရှိတာပေါ့နော်နောက်ပြီးခုကကျတော့သူကအင်္ဂလိပ်လိုခေါ်မယ်ဆိုရင်တော့ SLE ပေါ့နော် SLE ရဲ့ S ကဘာလဲဆိုတော့ systemic လို့ခေါ်တာ systemic လို့ဆိုတဲ့အကြောင်း system တစ်ခုတည်းပို့ပြီးတော့ကြည့်တယ်ဒီလိုကြည့်လိမ့်မလားလို့ရိုးကြောတဲ့ဒီတာမျိုးပဲနဲ့သူကရိုးကြောပြင်ရေပြားကိုလည်းကြည့်တယ်ရေပြားပြင်ကိုကြောက်ကတ်ကိုလည်းကြည့်တယ်အစာရင်းတို့ဦးလိုက်ကြောင်းလည်းကြည့်တယ်ဆုပ်လည်းရှိတယ်နှလုံးလည်းရှိတယ်အဲ့ဒီဦးနှောက်လည်းရှိတယ်ဆိုတော့ခန္ဓာကိုယ်မှာရှိတဲ့စစ်ဆန်6ခုကအကုန်လုံးသူကရှိတယ်။ဒါကြောင့်သူ့ကိုနေသီးပချယောဂါလို့လည်းခေါ်ကြတယ်။အဲ့တော့လူနာကဘလို့လာမလဲဆိုလို့ရှိရင်သိပြီးတော့မှန်းအပ်ခဲ့တယ်။ဘာမှန်းမသိလို့ရှိရင်ရေပြားလေးပဲနာဖြစ်တယ်ဆိုတော့အခုတော့ဘယ်မှပြောနေကြတယ်။အထူးသဖြင့်တော့စစ်နာရုံနဲ့မကောက်ရေပြားလေးလည်း ပေါ်တယ်ဒါမှမဟုတ်အစ်နောက်နေမကဘူးစီးသွားလို့လည်းဖြစ်တယ်နှလုံးကလည်းမောတယ်ဟိုနောက်ကလည်းကြိုက်တလူလူနဲ့တက်တလူလူဖြစ်တယ်ဝင်ပြက်ဝင်လျှော်လည်းဖြစ်တယ်အဲဒါကြီးဆိုလို့ရှိရင်အရေးကြီးလေးပဲနာဖြစ်တယ်လို့ကပြီးတော့မှပြီးထင်ပြီးတော့ပူတာရမယ်လို့ဖြစ်တာပေါ့နော်တခါလေဘလောက်တောင်ဖြစ်လဲဆိုရင်ကလေးမလေးတွေလေဖြတ်ပြီးတော့နောက်ရောချနာကိုတက်တယ်နောက်ကျတော့ဆွလိုက်တော့မှဒါလေဖြတ်တာကရိုးရိုးတွေးလို့ရောက်ကြတာမဟုတ်ဘူးအရေးကြီးလေးပဲနာကြောက်ဖြစ်တာဆိုတော့သူ့ရဲ့ရိုးရိုးစိတ်ဆန္ဒကိုပြန်ရောက်လာလေရှိတယ်အစိုးရကလည်းတော့လေမောတယ်ဆိုတော့မှအဆုတ်ခံတာရောက်တယ်ဒါပေမဲ့ချက်ဆက်လိုက်တော့ TV လိုလိုပါလို့မဟုတ်ဘူးအဲဒါရေပြားလေးပဲနားကြောင်ဆိုပြီးတော့မှဆက်လို့ရေပြားလေးပဲနားပဲပြန်ရောက်လာလေရှိတယ်တချို့ကျတော့သူရနေတယ်ဆိုပြီးတော့မှတွေးထားတာရောက်သွားတယ်လေတွင်လိုက်ပူဆိုးသွားလိုက်အဲဒါနဲ့တော့ချက်ဆက်လိုက်တော့မှလည်းရေပြားလေးပဲနားကြောင်တွေးရနေတယ်ဆိုပြီးတော့မှဆက်လို့ရှိပြန်ရောက်လာလေရှိတယ်အဲဒီခါလေးကျတော့ကလေးပြစ်တယ်ဆိုပြီးတော့လည်းလာတယ်သူကဒီခုခံတက်တာကလေးကိုသွားပြီးထိတဲ့ခါမှာကိုဝင်ကမမြင်မနဲ့ပြက်ပြက်သွားဒီရေပြားလေးပဲနာကိုဘယ်လိုစားသီးမလဲဆိုတော့ဒါစိတ်တက်ခဲတာအပြင်ကိုဒီနေ့ချုပ်ခွေးမှုတစ်ခုကိုပါလာပြီဆိုရင်ရေပြားလေးပဲနာကိုမြင်စင်းလာပါလို့ပြောလို့ရှိပါတ
ယ်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းရဲ့ကျမ်းမာဧကန္တကိုနားဆင်ပြီးရကြတဲ့နောက်အခုဆက်လက်နားဆင်ရမယ့်တိုင်းရင်သတင်းလွှာကဏ္ဍကိုတော့နေဇတ်ဒေတာကတိုင်းရင်သာသတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ Fever Wine တို့ဒါတွေတင်ဆက်ထားတယ်။ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့တရုတ်အထူးကိုယ်စားလှယ်မစ္စတာဆွန်ဂူရှန်တို့ကုမင်းမြို့မှာတွေ့ဆုံခဲ့ကြပါတယ်။ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်မှာရဲရင်နံတစ်ခုမိုင်းခွဲတိုက်ခိုက်ခံရတယ်ဆိုတာနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ပြည်ထောင်စုလွှတ်တော်အတွင်းကြိုးပမ်းနေတဲ့အပေါ်အမင်းတချို့ကိုကြားစားရမှာပါ။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြောက်ပိုင်းမဟာမိတ်အဖွဲ့လို့ခေါ်တဲ့ပြည်ထောင်စုနိုင်ငံရေးတွေ့ဆုံဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကထိပ်ပိုင်းခေါင်းဆောင်တွေနဲ့တရုတ်အထူးကိုယ်စားလှယ်မစ္စတာဆွန်ကွန်ရှန်တို့တရုတ်နိုင်ငံကူမီမြို့မှာဩဂုတ်လ20ရက်နေ့ကတွေ့ဆုံနေကြတယ်လို့နိုင်ငံတော်သမရယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကပြောပါတယ်ဒီတွေ့ဆုံမှုမှာငြိမ်းချမ်းရေးကိစ္စမှာပြစ်ခတ်တိုက်ခိုက်မှုမရှိဘဲတိုင်းနာလက်နက်ကိုင်အခွင့်အရေးကိုပယ်လို့ပေးလေအစိုးရဘက်ကဒီကိစ္စကိုဘယ်လိုစဉ်းစားမလဲစတာတွေကိုဆွေးနွေးနိုင်တယ်လို့တိုင်းရင်းသားအရေးလေ့လာသုံးသပ်သူဦးမမောင်စိုးကသုံးသပ်ပြောဆိုပါတယ်တွေ့ဆုံမှုကိုအတည်ပြုနိုင်ဖို့အတွက်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တည်င်းနဲ့ပြန်ကြားရေးတာဝန်ရှိသူတွေကိုဆက်တွယ်မေးမြန်းရမှာအတည်ပြုပေးနိုင်ခြင်းမရှိပါဘူးလက်ရှိမှာမြန်မာစစ်တပ်နဲ့ FPNCC အဖွဲ့ဝင်တွေဖြစ်ကြတဲ့တအန်းပလောင်အဖွဲ့ TNLA ကိုကန်တပ်ဖွဲ့ MNDA ရခိုင်လက်နက်ကိုင် AA အဖွဲ့တွေအကြားရှမ်းပြည်နယ်မြောက်ပိုင်းမန္တလေးမူဆယ်လမ်းမကြီးတလျှောက်နဲ့ရခိုင်ပြည်နယ်အတွင်းရှိမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်
။ရခိုင်ပြည်နယ်ပုံရုံးမြို့နယ်မှာရန်ကုန်စစ်တွေကာလမအပေါ်အောက်တိုဘာ20ရက်နေ့မနက်ပိုင်းကရဲရင်တန်းတစ်ခုမိုင်းဆွဲတိုက်ခိုက်ခံရတဲ့အတွက်ရဲရာ72ဦးအပါအဝင်9ဦးသေဆုံးခဲ့ပြီး3ဦးဒဏ်ရာရရှိခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်။ဩဂုတ်လ20ရက်နေ့ကပုံကျုံမြို့နယ်ပြိုင်းတော်ကျေးရွာနီးအေအေတပ်ဖွဲ့ကနေမိုင်းခွဲတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်တွေထိခိုက်ဒေဆုံးရတယ်လို့ရဲတပ်ဖွဲ့ပိုင်းမော်တော်ကား3စီးဖျက်ဆီးသွားကြောင်းထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုကြောင့်စစ်တွေခြေဆိုင်အမှတ်32ကရဲမှူးတောင်းလွင်ဒေဆုံးသွားပြီးတန်ရရရှိတဲ့ရဲတပ်ဖွဲ့ဝင်တွေကိုဒေသခံလူမှုကူညီရေးအသင်းတွေကကားနဲ့ပုံကျုံမြို့စစ်ရုံကိုပို့ဆောင်ခဲ့ရတယ်လို့မြို့ခံတွေကပြောပါတယ်။ဒီတိုက်ခိုက်မှုဟာရခိုင်တပ်တော်၏ရဲ့လက်ချက်ဖြစ်တယ်လို့မြန်မာစစ်ဘက်ကပြောဆိုနေပေမဲ့လည်းအေဘက်ကတော့ဒီပြစ်စင်နဲ့ပတ်သက်ပြီးတစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူး
။ပြုံးလွေနေပညာတက္ကသိုလ်အပါအဝင်အရေးပါတဲ့နေရာ၅ခုကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တုံးဖွဲ့တို့ကနေဝေရောက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်တိုက်ပြင်းထန်နေပါတယ်။အခု၃-၄ရက်အတွင်းမြန်မာအစိုးရတပ်မတော်ကထိုးစစ်အရှိန်မြင့်လာတဲ့အတွက်ကုတ်ခိုင်နယ်မူဆယ်ကြားနှံဖက်ကတိုက်ပွဲမှာတပ်မတော်သား6ဦးသေဆုံးပြီးလာရှုံမြို့နယ်အတွင်းဖြစ်ပွားတဲ့စစ်ရေးပဋိပက္ခမှာတော့လာရှုံလူငယ်လူမှုကူညီရေးအသင်းဥက္ကဋ္ဌကထိခိုက်ဒဏ်ရာရသူတွေကိုကူညီကယ်ဆယ်ရင်းလက်နက်ထိမှန်သိမ်းဆုံးခဲ့ပါတယ်။တိုက်ပွဲအတွင်းလက်နက်ကြီးတွေကျလို့လာရှုံမြို့အရှေ့မြောက်ဖက်ကျေးရွာတွေမှာတိရက်ခံလူထု3ဦးသ ေဆုံးခဲ့ရပြီးဒဏ်ရာရရှိတဲ့လူတွေလည်းနှိမ့်စင်ဆိုသလိုရှိနေပါတယ်။တိုက်ပွဲတွေကြောင့်လာရှုမြွနယ်ထဲမှာစစ်ဘေးရှောင်2000နီးပါးကုတ်ခိုင်မြွနယ်နဲ့တိန်နီမြွနယ်တွေထဲမှာ600ခန့်ရှိနေကြပါတယ်။
ချင်းမြင့်နဲ့ဟာကမြို့မြို့သိစင်မန်ကဲအေရီယာတွင်ခွေပြူချက်မရပဲနေအိမ်တွေစလုပ်ခဲ့ကြတဲ့ကျူးကျော်အိမ်တရာကျော်ကိုဩဂုတ်လ20ရက်နေ့ကမြေထိုးဆိုင်ကြီးတွေနဲ့ပြည်နယ်စုရကနေဖြိုချဖျက်ဆီးခဲ့ပါတယ်။ရဲတပ်ဖွဲ့ပါဝင်လူအားတရာကျော်ပါဝင်တဲ့အစိုးရတာဝန်ရှိသူတွေကနေမြေထိုးဆိုင်ကြီးဆယ်လုံးနဲ့ကျူးကျော်နေအိမ်တွေကိုဖြိုချဖျက်ဆီးခဲ့ကြတာပါ။ဒီလိုဖြိုချဖျက်ဆီးတဲ့အချိန်မှာသတင်းမီဒီယာတွေကတော့ဝန်ခွင့်မပြုခဲ့ပါဘူး။အဲ့ဒီဆိုရတဲ့တက်လာပြီးနောက်ပိုင်း2016ခုနှစ်ကတည်းကဖလန်းမြို့နယ်စီရင်တတော်ကျွေးဝမ်းအကွက်144အတွင်းရှိအင်ချီ300ကျော်ရှိတဲ့ဘွာဘီးကျေးရွာကိုလည်းကျူးကျော်တိစောက်ထားတယ်ဆိုပြီးစက်ကြီးတွေနဲ့ဖြိုချဖျက်ဆီးခဲ့ပါတယ်
။ရန်ကုန်မြို့ပန်ဒူလာပန်းချံမှာအခုလ12ရက်နေ့က69နှစ်မြောက်ကရင်အာဇာနည်နေ့ကျင်းပခဲ့တာရှိပြီးခွင့်ပြုချက်မရတဲ့ကရင်အာဇာနည်နေ့အသုံးနှုန်းကိုအသုံးပြုတဲ့အတွက်ဥဆောင်သူနော်အောင်လာနဲ့အတူလူငယ်နှစ်ဦးကိုငိမ့်ဆုစီပုံမှန်နဲ့ကြောက်တရားမြွနယ်ရဲစခန်းမှာအမှုဖွင့်တရားဆွဲခဲ့ပါတယ်။အခုတရားဆွဲဆိုတာဟာကရင်လူထုအပေါ်ဖိနှိပ်ရန်ရောက်တဲ့အပြင်နိုင်ငံသားအခွင့်အရေးနဲ့တာလှုပ်ဆောင်တာဖြစ်လို့ဥပဒေချိုးဖောက်တာမဟုတ်ဘူးဆိုပြီးတရားဆွဲဆိုခံထားရသူနော်အောင်လာကဆိုပါတယ်။ရန်ကုန်မြို့မှာကရင်အာဇာနည်နေ့ဥဆောင်ကျင်းပခဲ့တဲ့သူတွေကိုတရားဆွဲဆိုမှုတွေရှိလာတဲ့အတွက်ပြည်တွင်းပြည်ပကရင်အဖွဲ့အစည်းအသီးသီးကကန့်ကွက်ရှုတ်ချကြောင်းပြီးခဲ့တဲ့ရက်အနည်းငယ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အချက်3000ကျော်တင်သွင်းထားတဲ့အစီရင်ခံစာကိုပြည်အောင်စုလွတ်တော်အတွင်းမဲခွဲဆုံးဖြတ်ရမှာကိုယ်စားလှယ600ကျော်အနက်မဲ400ကျော်နဲ့ပြင်ဆင်ဖို့အနိုင်ရရှိခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာပြင်ဆင်နိုင်မှမလားဒီခြေနေကိုနမ်ဟ ோம் ကလည်းစူးစီးတင်ဆက်ထားပါတယ်။
ရခိုင်တမရအစိုးရကနေ14နှစ်ကြာအချိန်ယူရေးဆွဲထားခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုစစ်မှန်တဲ့ Federal Democracy ပြည်ထောင်စုနဲ့ကန့်ညီတဲ့အနှစ်သာရသာကြံရှိတဲ့အချိန်အထိပြင်နိုင်သလောက်ပြုပြင်သင့်တယ်လို့ရှမ်းသဘာဝပတ်ဝန်းကျင်နဲ့မြစ်ချောင်းအင်းအိုင်စောင့်ရှောက်ရေးအဖွဲ့ဦးဆောင်သူစိုက်ခဲဆန်ကရှမ်းဘာသာနဲ့ပြောပါတယ်
อยู่ที่อารมณ์ปองซึ่งเขามีอำนาจที่สุดไหนมันก็เตรียม
งั้นเราชิพเฟซี่ปองจิคันอุบลีก็ปุ้มมาด้วยเมียเลยอัจฉริเมียเลยสรุปเปลี่ยนมาซื้อเนื้อยามาเลยเมียเมย์อเปยอยู่ลุพ่อเลยเมียล่ะเมย์ไอ้หลุเพียงอานายะได้ตัวก็ยีซ้วยท่าราอะคุไม่เปลี่ยนนอกสู่เปลี่ยนอ่ะแค่ตั้วเมย์เปลี่ยนแต่เราเปลี่ยนตั้วยามเมย์อารมณ์เปลี่ยนได้ที่เปลี่ยนตั้วลุตั้วมานอกสู่นี่ตาระยะได้เฟซี่ปองยะล่ะมา
အချက်3000ကျော်ပြင်ဆင်ဖို့ဆိုတာရှုပ်ထွေးအောင်အစဖော်လိုက်တာဖြစ်ပြီးအမှန်တကယ်တော့ပြည်ထောင်စုအခြေခံမူပိုင်းကိုသာအတိအကထားပြီးသဘောတူညီမှုရယူသင့်တယ်လို့ဥပဒေပညာရှင်လည်းဖြစ်ဗအိုးအမျိုးသားအဖွဲ့ချုပ်နိုင်ရကလည်းဖြစ်တဲ့ဗိုလ်မှူးကြီးခွန်အုပ်ကာကပြောပါတယ်
အဲ့ဒီ3000ကျော်ဆိုတာလည်းရှုပ်ထွေးအောင်လုပ်တဲ့သဘောဖြစ်ပါတယ်။ဘယ်လိုမှဖြေရှာလို့မရအောင်တပုတ်အူတပုံလုံးဖွင့်ပေးတာနဲ့အစထုတ်လိုက်တော့အစတွေရှုပ်သွားတဲ့သဘောပါ။တကယ်တော့ကျွန်တော်တို့အလုပ်ကမှ basic concept ပေါ့
။
အခြေခံယူဆနောက်ပြီးတော့ပြည်ထောင်စုကိုဘယ်လိုဖွင့်မလဲဆိုတာအခြေခံမူအဲ့ဒီမူပေါ်မှာပဲကျွန်တော်တို့ကခိုင်ခိုင်မာမာညှိနှိုင်းလို့ရရင်အဲ့ဒီအခြေခံမူအောက်မှာရေးဆွဲထားတဲ့ပြဋ္ဌာန်းချက်တွေပေါ့ provision တွေကဒီအလကားဖြစ်သွားမယ်
လက်ရှိမှာတော့ပြည်ထောင်စုလွတ်တော်ကနေဖွဲ့စည်းထားတဲ့လွတ်တော်အမတ်များကိုယ်စားလှယ်45ဦးကော်မတီကပြုပြင်ဖို့လှုပ်ဆောင်သွားနေပြီလို့တိန်နီမြို့ပြည်သူလွတ်တော်အမတ်စိုက်ဦးခမ်းကရှမ်းဘာသာနဲ့အခုလိုပြောပါရယ
်ဖွဲ့စည်းပုံအခြေခံဥတည်ဆိုင်ပိုက်တဲ့နိုင်အစီရင်ခံစာနိုင်ခေါမတ်မန်အတီးပြုတ်กว่าနိုင
်အခုပြင်ဖို့တော့အစီရင်ခံစာကိုလွတ်တော်ကဆုံးဖြတ်လိုက်ပြီဘယ်ပုံမှန်ကိုပြင်မလဲဘယ်ချက်ကိုပြင်မလဲမပြင်ဘူးဆိုတော့ဖွဲ့စည်းထားတဲ့45ရောက်ကော်မတီကဆွေးနွေးညှိနှုံပြီးပြုပြင်ဖို့ပြင်ဆင်သွားမယ်
ရှမ်းစာပေပညာရှင်လည်းဖြစ်ဆိုင်ရီဆရာကပြဆရာလည်းဖြစ်တဲ့ဆရာဟင်းကယန်းကတော့2008နာကက်မုံတိုင်းပြည်ကြုံတွေ့ရချိန်လူမှုဆန္ဒခံယူခဲ့တဲ့အဲ့ဒီဖွဲ့စည်းပုံကိုစစ်အစိုးရစတင်အတည်ပြုသတ်မှတ်ချိန်တုန်းကလူထု58တန်းရှိတဲ့အနက်62ရာခိုင်နှုန်းကျော်ထောက်ခံနေပြောပြီး2014လူထုတကောင်စင်းရင်အမှန်တကယ်ကောက်ယူစင်မှာတော့လူဦးရေ50တန်းနာရှိတဲ့အတွေ့အဲ့ဒီကတဲ့ကလွဲမှန်းလာခဲ့တာဖြစ်တယ်လို့သုံးသပ်ခဲ့ကြောင်းပါရှင်
ဆက်ပြီးတော့မွန်ပြည်နယ်အတွင်းရေကြီးမှုဖြစ်ပွားခဲ့ရမှာရေမြို့နယ်မှာအဆိုးဝါးဆုံးဖြစ်ပွားခဲ့ပါတယ်လက်ရှိမှာရေကျသွားပြီလို့ဆိုနိုင်ပေမဲ့နေအိမ်အပြည့်အစည်တွေရှိနေပြီးပြည်လဲထူထောင်ရေးလှုပ်ဆောင်ရေးမှာလည်းလိုအပ်နေတဲ့အခြေအနေမှာရှိနေပါတယ်မိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်
ပြီးခဲ့တဲ့သတင်းပတ်အတွင်းမွန်ပြည်နယ်ကရေပင်းဆိုးဝါးဆုံးခံခဲ့ရတဲ့ရေမြို့နယ်မှာတော့လက်တတော်မှာပြည်လဲထူထောင်ရေးလှုပ်ဖို့လိုအပ်နေစေဖြစ်ပါတယ် ရေးမြုပ်နယ်မှာရေးကျသွားပြီးဖြစ်လို့ကယ်ဆယ်ရေးစခန်းတွေလည်းပိတ်လိုက်ပြီးဖြစ်တဲ့အတွက်နေအိမ်တွေရေထဲမျောပါပျက်စီးခဲ့တဲ့မိသားစုတွေလောလောဆယ်မှာနေထိုင်စရာမရှိဖြစ်ပြီးအခက်ခဲများစွာကြုံတွေ့နေရတယ်လို့လည်းရေးမြုပ်လူမှုကျိုးဆောင်အဖွဲ့ YSS အဖွဲ့မှဦးအောင်နိုင်ဝင်းကအခုလိုပဲပြောသွားပါဗျာ။
လာကုန်ကျင်းနေရတော့ကျွန်တော်တို့ဒီပြဿနာပြည်သူ့ချုပ်ကြည့်တာဦးကြီးဆုံးတဲ့ကျန်နေကအလုံးပိတ်ပါပြီ။နောက်ချက်ကဒီချို့ဝါရီမှာစပင်းကြီးကလည်းဘူးဆင်းရတဲ့ကျန်နေလေအလုံးပြီးပါတိတ်နေပါပြီ။အခုဒီနေ့မှာတော့လောကအင်းကျန်နေကြမရှိလို့ကျန်နေတဲ့ဟို၄၅၀ရောက်တစ်ဖွဲ့တစ်ဖွဲ့အလားမျိုးတွေပဲကျန်မှာတော့ပါ။အချက်သေးကကွာသူကအိမ်လုံးဝပြိုသွားတယ်။ပြိုလာချင်းတူတူသူတို့မှကတွားနေကြမိသားချင်းမျိုးမရှိတာပေါ့။
ပြန်လေထူထောင်ရေးလုပ်ငန်းတွေမှာလက်တော်ကျန်းမာရေးကိစ္စကအရေးကြီးတယ်လို့အိမ်လုံးဝမရှိတော့တဲ့မိသားစုတွေနေစရာကအဓိကလိုအပ်နေတယ်လို့လည်းမွန်ပြည်နယ်ရပ်ဖက်လူမှုဖွဲ့စည်း Monstate CSO Network ပြောခွင့်ရမြန်းအောင်သူကအခုလိုပဲဆိုသွားပါတယ်
။ဟုတ်အခြေအနေကတော့တနည်းနဲ့တနည်းနဲ့မတူဘူးပေါ့နော်။ဥပမာကျွန်တော်တို့ခုချင်းပြောရင်ရေမြို့နေမှာဆိုရင်လက်တော်မှာရေမရှိတော့ဘူးပေါ့နော်။ရေကျသွားတယ်ဒါပေမဲ့ဒီပြန်လည်ထူထောင်ရေးကသူကပို့ပြီးတော့ဟိုထိခိုက်မှုကအများများတဲ့ခါကျတော့လိုအပ်ချက်ကြီးအများကြီးလို့ဖြစ်နေတယ်။အဓိကတော့ဒီကျမကြီးပဲပြန်ကြည့်ရင်ကျွန်တော်ရေရင်းရေကလေးစမ်းစင်အောင်လုပ်လာလို့အစီဖြန်းပြီးတော့စသဖြင့်အဲ့ဒါမျိုးလေးလုံမယ်။ဟိုပြတ်သွားတဲ့အိမ်ကြီးကတော်တော်များများဟိုရှိတယ်ပေါ့နော်။ဒီမှာစင်းရရပြန်ကြည့်ရင်အိမ်ကြီးက300လောက်တော့ရှိတယ်ပေါ့နော်။အဲ့တော့သူတို့အဲ့ဒီမိသားစုတွေပြန်လည်ထူထောင်နိုင်မှုအတွက်ကိုနေစရာပေါ့နော်။အဲ့ဒီဟာလေကျွန်တော်ပြန်ပြီးတော့ဖန်တီးပြီးတော့လိုတယ်ဒါတော့အစိုးရမှာတော့တောင်းမရှိမလို့တော့မြင်နေပါလိ
မ့်မွန်ပြည်နယ်အစိုးရဖွဲ့ရုံညွှန်ကြားရေးမှူးဦးမြင့်တန်းဝင်းကတော့ရေးမြုပ်ပေါ်မှာနှုံးမြေနယ်တွေရှင်းလင်းနေရပြီးတော့ကျောင်းတွေအများဖွင့်နေအောင်စ조사လှုပ်ဆောင်နေတယ်လို့လည်းအခုလိုပဲဆိုသွားပါတယ
်ရေးမြုပ်နယ်တော့ကျွန်တော်အပိုင်းမှာကျွန်တော်ရေရှည်လှုပ်ရမယ့်အပိုင်းတွေလည်းရှိတယ်လက်တော်စီမံဆောင်လို့ရတဲ့အပိုင်းတွေကဟိုရေကြီးစင်ကလမ်းတွေပေါ်မှာနှုံးနေစာတင်ကြောင်းပြတော့မှာနှုံးနေကြံနေခဲ့အဲ့ဒီဟာတွေကိုကျွန်တော်အရင်စတင်ပြီးတော့ရှင်းလင်းနေပြီပေါ့နော်နောက်စာတင်ကြောင်းတွေကိုလည်းအများဆုံးပြန်ဖွင့်နိုင်ဖို့ပေါ့နော်
ဩဂုတ်လ10ရက်17ရက်နေ့တွင်မှာရေးမြုပ်ပေါ်ကိုရက်ကွက်ပါဝင်ရွာပေါင်း18ရွာအင်ဂျီ9500နီးပါးရေဘေးတိခဲ့ရတဲ့အထက်မှာနေအိမ်100နီးပါးရေမျောပျက်စီးခဲ့ရတယ်လို့ရေးမြုပ်ရေဘေးကယ်ဆယ်ရေးစီရင်ရတည်ရပါတယ်လက်ရှိမှာချက်မျောမျိုးနဲ့တွင်မှာလည်းရေကြီးမှုတန်ခံနေရစေခြေနေမှာရှိနေပါတယ်ရှင်
ကိုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။မြောက်ပိုင်းမဟာမိတ်အဖွဲ့ FPNCC ကထိပ်ပိုင်းခေါင်းဆောင်တွေနဲ့တရုတ်အထူးကိုယ်စားလှယ် Mr. Sun Kyo-shiang တို့ကိုမီးမြို့မှာတွေ့ဆုံနေကြတယ်လို့နိုင်ငံတော်သမ္မတရုံးတာဝန်ရှိသူဦးဇော်ထေးကပြောပါရယ်။ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်မှာရဲကားတန်းတစ်ခုမိုင်းခွဲတိုက်ခိုက်ခံရပြီးရဲအရာရှိအပါဝင်2ဦးသေဆုံးဒဏ်ရာရရှိခဲ့ပါရယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
။တရင်သတင်းလွှာကန္တာကိုနားဆင်ခဲ့ကြရတာပါရှင်။အခုတောက်ကြနေမနေ့ဖက်ထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမှမြသတင်းအောင်ပြောပြပေးပါဦးမယ်ရှင်။
မြန်မာနိုင်ငံတိုင်းဒေသတွေမှာအထူးသဖြင့်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ကလိမ်မိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တာကိုတွေ့ရှိရကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။မြန်မာစစ်တပ်ဟာလူနည်းစုတိုင်းဒေသတွေကိုချင်းချောက်ပစ်ပေးတာလိမ်မိုင်းဆိုင်ရာအကြမ်းဖက်စော်ကားတာနဲ့ကြားမမခွဲကြဘဲကျူးလွန်တဲ့အကြမ်းဖက်မှုအလုံးကိုရပ်တန့်ဖို့လိုပြီးလို့တိကျလွတ်လပ်တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ရဲ့အစီရင်ခံစာမှာတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာလူမျိုးရေးအမုန်းပွားမှုတွေဖြစ်ပေါ်စေတဲ့ဝါဒဖြန့်ချီမှုတွေလှုပ်ဆောင်နေတဲ့ဆိုတော့မြန်မာစစ်တပ်ပိုင်းဒါမှမဟုတ်စစ်တပ်နဲ့ဆက်ဆံနေတဲ့အကောင့်တွေကိုပိတ်ပစ်လိုက်ကြောင်း Facebook လူမှုကွန်ရက်ကဩဂုတ်လ22ရက်နေ့ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအတွင်းမယူသားတဲ့လုပ်ရက်တွေလှုပ်ဆောင်နေတဲ့အကောင့်89ခုစာမျက်နှာပေါင်း108မျက်နှာအစုအဖွဲ့ပေါင်း15ဘွဲ့နဲ့ Instagram အကောင့်5ခုတို့ကိုဖယ်ရှားလိုက်တယ်လို့ပြောပါတယ်။ American ကပြည်ပမှာစစ်ရေးအရာနှစ်အရှည်ကြာဆုံးဂျောင်းဝင်ပတ်သက်မှုကိုအဆုံးသတ်နိုင်မဲ့တာလီဘန်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုပြန်လည်စတင်လိုက်ပါတယ်။ အာဖဂန်နဲ့တာလီဘန်အကြားအမေရိကန်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေလှုပ်လာတာတစ်နှစ်နီးပါးရှိနေပြီဖြစ်ပြီးတော့အခု6ချိန်မြောက်အဖြစ်ကာတာနိုင်ငံမြို့တော်ဒိုဟာမှာကြာတာပြည်နေကဆွေးနွေးခဲ့တာပါ။အာဖဂန်မြောက်ပိုင်းမှာအမေရိကန်တပ်သားနှုတ်အသက်ခံရတာကြောင့်တာလီဘန်စစ်သွေးကြွတွေနဲ့အငင်းပွားမှုတွေဖြစ်ပြီးနောက်တနေ့မှာပဲဆွေးနွေးပွဲတွေကိုပြန်ဆခဲ့တာလည်းဖြစ်ပါတယ်။
သားကြောင့်နေမနေခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချက်ကိုမတ်မြသစင်အောင်ပြောပြပေးသွားတာပါရှင်။အခုမနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကို line meter 18 19 25တို့ကနေတိုက်ရိုက်ဖန်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.